Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တာရှင်များရှင်လန်းချမ်းမြေ့ကြပါပြီ VOA American တန်ခါ2018ခုနှစ်ဇူလိုင်လ28ရက်ဘိုရူးနဲ့မင်းနဖက်အတန်းနှင့်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24.50.51တိုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ခင်ဗျာသမိုးရွာကနာခုနှစ်ဖက်စီစဉ်နေတာဝန်ယူတင်ဆက်ပေးမှာပါ
ကျမဆုံးမြတ်ပါပါရှင်နိုဗ ెంబ ာကျင်းပမဲ့အမေရိကန်လွှတ်တော်ရွေးကောက်ပွဲတွေကြာရင်သူရဲ့ Republican အမတ်တွေထက် Democrat အမတ်တွေအနိုင်ရအောင်လို့ရုရှားကအကြီးအကျယ်စ조사လိမ့်မယ်လို့သမ္မတ Donald Trump ကပြောကြားခဲ့ပါတယ်နယူးယောက်မြို့ Brooklyn အရပ်မှာအသက်ခရာပုံရတဲ့မြန်မာအမျိုးသမီးတွေဆုံမှုနဲ့ပတ်သက်လို့အခန်းပေါ်အမျိုးသမီးနဲ့အဲ့ဒီအမျိုးသမီးရဲ့ချစ်သူကြီးစားတို့ကိုရဲကလိုက်လံရှာဖွေနေပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုကိုကျော်အောင်လွင်နဲ့ကြေညာပေးပါမယ်ရှင်
ကောင်းပါခင်ဗျာအဲ့ဒီလိုနောက်ဆုံးရသတင်းတွေတင်ပြပြီးနားဆင်ကြရမယ့်အထက်မှာဆိုရင်တော့မနေ့က Washington DC မှာကျင်းပခဲ့တဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာညီလာခံမှာ
In Burma the situation in northern Rakhine state constitutes ethnic cleansing of the Rohingya a religious minority In Iraq religious minority
ဒါတော့မြန်မာနိုင်ငံအခြေအနေနဲ့ပတ်သက်ပြီးတော့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာ American နိုင်ငံရေးဝန်ကြီးဌာနရဲ့အထူးတန်မှုကြီးဆန်ဘရောင်းဘတ်ပြောဆိုသွားတာဖြစ်ပါတဲ့သတင်းတော်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြပါမယ်။အဲ့ဒါပြင်နိုင်ငံတော်တိဝက်ချက်ချူပေါက်တဲ့ဥပဒေနဲ့ဆွေးချက်တင်ခံရတဲ့ရိုက်တာသတင်းတောက်နှစ်ယောက်ရုံးတင်စစ်ဆေးခံနေရတဲ့နောက်ဆုံးအခြေအနေမြန်မာနိုင်ငံကတိုင်းရင်းသားဒေသတွေမှာစစ်ပွဲတွေရောကြရေးစစ်ဘေးရှောင်ဒုက္ခသည်တွေအတွက်အကူအညီပေးဖို့အတွက်ကနေဒါမြန်မာချစ်ကြည်ရေးပါလီမန်အမတ်များအဖွဲ့ရဲ့တွေ့ဆုံမှုသတင်းအလုပ်လက်မဲ့ဆင်းနေကိုထိန်းသိမ်းဖို့အတွက်တရုတ်အမှုပညာရှင် IWW မြန်မာနိုင်ငံကဆင်းစခန်းတွေကိုတွားရောက်ပြီးတော့လည်ပတ်နေတဲ့အကြောင်းအဆရှိတဲ့သတင်းတွေကိုနားဆင်ရပါမယ်။နောက်ပိုင်းမှာလည်းအင်္ဂါညတိုက်ရိုက်လေလံဆွေးနွေးကောင်းကိုပြန်လည်တင်ဆက်ပေးမှာပါ။ဒါဒီမတိုင်ခင်အရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုကျော်အောင်လင်းတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
။ American ပြည်ထောင်စုမှာ November ကျင်းပမဲ့လွှတ်တော်ရွေးကောက်ပွဲတွေကြာရင်သူရဲ့ Republican အမတ်တွေထက် Democrat အမတ်တွေအနိုင်ရအောင်လို့ရုရှားကအကြီးအကျယ်စ조사မှာကိုသူစိုးရိမ်တယ်လို့သမ္မတ Donald Trump ကအင်္ဂါနေ့ကပြောကြားခဲ့ပါတယ်။သူ့လောက်ဘယ်သမ္မတမှရုရှားအပေါ်တင်းတင်းမာမာမလုပ်တာကြောင့်ရုရှားတို့က Trump ကိုလုံးဝမလိုလားဘူး။ဒါကြောင့် Democrat တွေနိုင်အောင်လို့အပြင်းထန်စ조사လိုက်မယ်လို့သမ္မတက Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့တာဖြစ်ပါတယ်။2016သမ္မတရွေးကောက်ပွဲတုန်းက Trump အနိုင်ရအောင်လို့ရုရှားကဝင်ဆွတ်ခဲ့တယ်လို့ American ထောက်လှမ်းရေးဌာနတွေကကောက်ချက်ချထားချိန်မှာ November 6ရက်ကျင်းပမဲ့လွှတ်တော်ရွေးကောက်ပွဲတွေကြာရင်ဒီမိုကရက်တွေအသာရအောင်လို့ရုရှားအစိုးရကလုပ်မယ်လို့သမ္မတထရမ့်ရဲ့ထင်မြင်ချက်ဟာထူးဆန်းနေပါတယ်။ဖင်လန်နိုင်ငံမှာသမ္မတထရမ့်နဲ့ရုရှားသမ္မတပူတင်တို့မကြခင်တွေ့ဆုံခဲ့ကြစဉ်ကအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားဝင်ဆွတ်ခဲ့ခြင်းမရှိဘူးလို့ရုရှားသမ္မတကထပ်မံညင်းဆိုခဲ့ပေမဲ့သူ့အနေနဲ့ထရမ့်ကိုအနိုင်ရစေချင်တယ်လို့လည်းပြောကြားခဲ့ပါတယ်
။ပါလက်စတိုင်းရဲ့နဲ့ပတ်သက်ပြီးတော့အာရဗ်နဲ့မွတ်စလင်နိုင်ငံတွေကအပြောသက်သက်ပဲရှိပြီးခိုင်မာတဲ့လှုပ်ဆောင်မှုတွေမရှိတဲ့ပုံမှာကလသမကဆိုင်ရာအမေရိကန်သမ္မတနီကီဟေလီကစိတ်ပြတ်တယ်လို့ပြောလိုက်ပါတယ်။ငင်းငယ်လုပ်ငန်းစဉ်တွေနဲ့ပါလက်စတိုင်းတွေခံစားနေကြရတဲ့လူသားချင်းစာနာမှုအခြေအနေတွေကိုအထောက်ပံ့ဖြစ်စေတဲ့လက်တွေ့လိုအပ်တွေမရှိတာကြောင့်အလကားရတဲ့အပြောသက်သက်လှုပ်ဆောင်မှုတွေကိုစိတ်ပြတ်တယ်လို့သမ္မတနီကီဟေလီကကလသမကလုံခြုံရေးကောင်စီမှာမနေ့တုန်းကပြောခဲ့တာပါ။သူရင်ညွန့်တဲ့နိုင်ငံတွေထဲမှာအမေရိကန်ရဲ့မဟာမိတ်တွေဖြစ်တဲ့ကူဝိတ်၊တူရကီနဲ့ UAE အာရဗ်စော်ဘွားများနိုင်ငံတွေလည်းပါဝင်ပါတယ်။ပါလက်စတိုင်းဒုက္ခသည်တွေကိုကူညီပေးနေတဲ့ကုလသမဂ္ဂအတွက်ဒီနိုင်ငံတွေကကူညီထည့်ဝင်တာတွေနှဲပါနေတယ်လို့လည်းဆိုပါတယ်။ပြီးခဲ့တဲ့နှစ်ကဆိုလို့ရှိရင်အီရန်ဟာပါလက်စတိုင်းဒုက္ခသည်တွေကိုတပြားမှမပေးခဲ့ပါဘူး။အယ်ဂျီးရီးယားနဲ့တူနီးရှားနိုင်ငံတွေကလည်းတပြားမှမပေးခဲ့ဘူးလို့သမ္မတနီကီကဆိုပါတယ်။ပါကစ္စတန်ကဒေါ်လာ1000၊အီဂျစ်ကဒေါ်လာ1000နဲ့အိုမန်ကဒေါ်လာ6,600,800ရန်ပုံငွေထည့်ဝင်ခဲ့တယ်လို့သူကပြောပါတယ်။ရုရှားနဲ့တရုတ်နိုင်ငံတွေကဒေါ်လာ3,000,000ခွဲနဲ့ဒေါ်လာ200,000ထည့်ဝင်ခဲ့ကြတာဟာလေးစားစရာကောင်းတယ်လို့လည်းအမေရိကန်သမ္မတနီကီဟေလီကလွန်ညွှန်းရေးကောင်စီမှနေ့လုံးကပြောဆိုခဲ့ပါတယ်
။မြောက်ကိုရီးယားနိုင်ငံအနောက်မြောက်ကမ်းရိုးတန်းမှာရှိတဲ့ဆိုဟေးဂျိုဒုလွှတ်တင်စခန်းကအဓိကနေရာတွေကိုဖျက်သိမ်းနေတဲ့ဂျိုဒုဓာတ်ပုံတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကချီးကျူးစကားပြောကြားခဲ့ပါတယ်။မြောက်ကိုရီးယားနိုင်ငံအခြေအနေကိုလေ့လာဆောင်ကြည့်သုံးသပ်နေတဲ့အမေရိကန်အခြေစိုက် 38 North အဖွဲ့ကဂျိုဒုဓာတ်ပုံတွေထုတ်ပြန်ခဲ့ပြီးတဲ့နောက်ဒီလိုဖြုတ်သိမ်းနေတဲ့အပေါ်အသိအမှတ်ပြုတယ်လို့သမ္မတထရမ့်ကပြောကြားခဲ့တာပါလွှတ်တင်စင်စီကိုမပို့ခင်မှာ rocket ဒုံးတွေကိုတပ်ဆင်တဲ့နေရာပယ်ထိန်ဒုံးနဲ့ rocket ဒုံးတွေအတွက် engine set တွေထုတ်တဲ့ rocket engine စသက်စင်တွေကိုဖြတ်သိမ်းနေတာကိုဓာတ်ပုံထဲမှာမြင်ရတယ်လို့ 38 North အဖွဲ့ကပြောပါတယ်အခုလိုမျိုးမြောက်ကိုရီးယားရဲ့လှုပ်ဆောင်မှုဟာသမ္မတထရမ့်နဲ့ မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အန်တို့စင်ကာပူမှာတွေ့ဆုံဆွေးနွေးခဲ့တဲ့ကပေးခဲ့တဲ့ကတိနဲ့လုံးဝကိုက်ညီတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပေယိုကလည်းကယ်လီဖိုးနီးယားပြည်နယ်မှာလုပ်တဲ့သတင်းစာရှင်းပွဲတစ်ခုမှာပြောကြားခဲ့ပါတယ်။ဒေါင်းအီဂျင်ဆန်းသက်တဲ့နေရာတွေဖြုတ်သိမ်းတာကိုစုံစမ်းစစ်ဆေးရေးမှုတွေတွားရောက်စစ်ဆေးနိုင်မှုအတွက်အမေရိကန်ကတွန်းတွန်းတိုက်တိုက်လုပ်နေတယ်လို့လည်းဝန်ကြီးပွန်ပေယိုကပြောပါတယ်။
ကုံသွယ်ရေးနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်တော်စုနဲ့ညှိနှိုင်းမှုတွေမလုပ်တဲ့ကုံသွယ်ဘက်နိုင်ငံတွေကိုအခွန်တင်းကြပ်မှုအသစ်တွေလုပ်မယ်ဆိုပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကမနေ့ကပဲချင်းချောက်လိုက်ပါတယ်။အခွန်ကောက်မှုတွေကအကောင်းတကအကောင်းဆုံးပဲလို့သမ္မတထရမ့်ကသူ့ရဲ့ Twitter လူမှုကွန်ရက်မှာရေးသားဖော်ပြပါတယ်။အမေရိကန်ပြည်တော်စုနဲ့ကုံသွယ်ရေးဆိုင်ရာညှိနှိုင်းမှုတွေလုပ်ပြီးတော့မျှတတဲ့ကုံသွယ်ရေးသဘောတူညီမှုရအောင်မလုပ်တဲ့နိုင်ငံတွေအနေနဲ့အခွန်တင်းကြပ်တာကိုခံရမယ်လို့ဆိုပါတယ်။ငွေတွေစုစုဆောင်းဆောင်းရှိတဲ့အမေရိကန်နိုင်ငံဟာဓမြတိုက်တာကိုခံနေရတယ်လို့လည်းသမ္မတထရမ့်ကဆိုပါတယ်ဥရောပကော်မရှင်အကြီးအကဲရှောင်းကလော့ဂျန်ကာနဲ့သမ္မတထရမ့်တို့ဝါရှင်တန်ဒီစီမှာမတွေ့ခင်တရက်လိုမှာအခုလိုသမ္မတထရမ့်ကပြောခဲ့တာပါသူတို့နှစ်ဦးဒီကနေ့တွေ့ဆုံကြဖို့ရှိပြီးတော့ဥရောပကနေပြီးတော့အမေရိကန်ကိုတင်သွင်းတဲ့ကားတွေပေါ်မှာအခွန်မတင်းကြပ်ရေးသမ္မတထရမ့်နဲ့ဆွေးနွေးကြပါလိမ့်မယ်သမ္မတထရမ့်ရဲ့အလူမီနီယံနဲ့အတမဏိကုန်ပစ္စည်းတွေပေါ်မှာခွန်တင်းကြပ်မှုကကားတွေအကြီးအကျယ်ထုတ်လုပ်နေတဲ့ဂျာမနီနိုင်ငံအတွက်အထိနာမဲ့သဘောရှိနေတာပါဥရောပကော်မရှင်ကလည်းအမေရိကန်ရဲ့အခွင့်တင်းကြပ်မှုကိုလက်တုံ့ပြန်ထားပါတယ်။အမေရိကန်အောက်လွှတ်တော်ရဲ့ဥက္ကဋ္ဌဖော်ရိုင်ကတော့အခွင့်တင်းကြပ်တဲ့လမ်းကြောင်းကတော့အမျှော်မြင်ရှိတဲ့နည်းလမ်းမဟုတ်ဘူးလို့သူထင်တဲ့ကြောင်းမနေ့တုန်းကပဲသတင်းတော်တွေကိုပြောဆိုခဲ့ပါတယ်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညာလိုင်းဒိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင
်ပုံထုံးနဲ့မနေ့ဖက်နိုင်ငံတကာသတင်းတွေကို VOE ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ကဘာတော်အမှားဘာသာရေးလွတ်လပ်ခွင့်ပိတ်ပင်မှုတွေပုံများလာပြီးတော့ဘာသာရေးလွတ်လပ်ခွင့်ကိုကာကွယ်ဖို့ပို့ပို့ဆောင်ရွက်ဖို့လိုအပ်တယ်လို့အမေရိကန်နိုင်ငံကြားရေးဌာနကပြောကြားလိုက်ပါတယ်။ကဘာတော်ကဘာသာရေးဝင်ကြီးတွေနဲ့ပထမဆုံးအချိန်ချင်းပါတဲ့ဘာသာရေးလွတ်လပ်ခွင့်ဆရာညီလာကမှနိုင်ငံကဘာသာရေးလွတ်လပ်ခွင့်တန်အမတ်ကြီးဆမ်ဘရောင်းဘက်ကအခြေအနေတွေပြောင်းလဲသွားအောင်လုပ်ဖို့လိုတယ်လို့ပြောကြားခဲ့တာပါ။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာဘာသာရေးအရလူနည်းစုဖြစ်တဲ့ရိုဟင်ဂျာတွေအပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားခံရသလိုတရုတ်နိုင်ငံမှာဝိဂါမွတ်စလင်တွေတိဘက်ဖုန်းကြီးတွေခရစ်ယာန်ဘာသာရေးခေါင်းဆောင်တွေအဖိနှိတ်ခံရတယ်လို့တန်အမတ်ကြီးဘရောင်းဘက်ကပြောပါတယ်။ဒါရမကအီရတ်တူရကီစတဲ့နိုင်ငံတွေမှာလည်းဘာသာရေးအရလူနည်းစုတွေအပေါ်ဖိနှိတ်နေတာကိုဥပမာပေးပြောသွားပါတယ်။မြန်မာနိုင်ငံကတိုင်းရင်းသားကလေးငယ်တွေကိုအခမဲ့ပညာသင်ကြားပေးပြီးတော့တရုတ်နိုင်ငံဘက်သွားစဉ်မှာတရားမဝင်နိုင်ငံဖြတ်ကျော်မှုနဲ့ဖမ်းဆီးခံထားရတဲ့မြောက်ကယ်ရိုလိုင်းနားပြည်နယ်ကခရစ်ယာန်သင်းအုပ်ဆရာဆောက်ဂျွန်ဆန်ချန်ရဲ့ဇနီးကလည်းညီလာခံမှမင်ကွန်းပြောကြားခဲ့ပါတယ်။ဝါရှင်တန်မြို့တော်ကနိုင်ငံသားရေးရုံးမှာအင်္ဂါနေ့ကစပြီး၃ရက်ကျင်းပနေတဲ့ဘာသာရေးလွတ်လပ်ခွင့်ဆရာညီလာခံမှကမ္ဘာတလန်ဝန်ကဘာသာရေးဝင်ကြီးတွေအစိုးရတာဝန်ရှိသူတွေဘာသာရေးခေါင်းဆောင်တွေအခွင့်အရေးလှုပ်ရှားသူတွေလူမှုအခြေပြုအဖွဲ့အစည်းကိုယ်စားလှယ်တွေတက်ရောက်နေကြပါတယ်
။နိုင်ငံတော်လေးဝက်ချက်ဥပဒေနဲ့ရေးယူခံထားရတဲ့Writers သတင်းတော့ကိုပါလုံးနဲ့ကိုကျော်စိုးတို့ရဲ့အမှုကိုဆက်ပြီးတော့စစ်ဆေးနေတဲ့နေရာမှာမနေ့တုန်းကတော့သူတို့ကိုဖမ်းဆီးစစ်ဆေးခဲ့တဲ့အခြေအနေနဲ့ပတ်သက်ပြီးတော့တရားရုံးမှာထွက်ဆိုခဲ့ကြပါတယ်။ဒီဇင်ဘာ2ရက်နေ့ကစားတော့ဆန်တစ်ခုမှာဖမ်းဆီးခံရတဲ့ Writers သတင်းတော့နှစ်ဦးကိုထောက်ကျန့်ရဲစခန်းကိုပထမခေါ်သွားကြောင်းမကြာခင်မှာပဲသူတို့ကိုခေါင်းစွတ်တွေစွတ်ပြီးတော့နေရာတစ်ခုကိုခေါ်သွားခဲ့တဲ့အကြောင်းနောက်ပိုင်းကျမှသူတို့ရောက်နေတဲ့နေရာဟာ On the Beach စစ်ကြောရဲစခန်းဆိုတာကိုသိရတဲ့အကြောင်းအဲ့ဒီမှာသူတို့ကိုလက်ထိတ်မချွတ်ပေးပဲ3ရက်လောက်ကြာအောင်စစ်ဆေးမှုတွေမနာရန်လုပ်ခဲ့လို့အိတ်ခွင်းအောင်မရခဲ့တဲ့အကြောင်းလေတော်တို့ကထွက်ဆိုခဲ့ကြပါလေနိုင်ငံတော်လေးဝက်ချက်စာရွက်စာတမ်းတွေလက်ဝဲတွစ်ရှိတယ်ဆိုပြီးတော့သူတို့ကိုဖမ်းဆီးခဲ့တဲ့အမှုဆိုပေမဲ့လည်းသူတို့ကိုစစ်ဆေးတဲ့အခါမှာရခိုင်ပြည်နယ်မြောက်ပိုင်းမှာသူတို့ဘလို့တွေသတင်းလိုက်ခဲ့တယ်ဆိုတဲ့ကိစ္စကိုအဓိကထားစစ်ဆေးတာကိုခံရတယ်လို့ဆိုပါတယ်ကုလသမဂ္ဂလူညွှန်းကောင်စီမှာတင်းလာနေတဲ့တော့ကမြမအရေးတကားပိတ်ဆွေးနွေးမှုတရက်ကျင်းပခဲ့ပြီးတော့အဲ့ဒီမှာဖမ်းဆီးခံနေရတဲ့ကိုဝါလုံးတို့ Writers တင်းတော်တို့နဲ့ပတ်သက်ပြီးတော့လည်းထက်သွင်းဆွေးနွေးခဲ့ကြပါတယ်ဒီအကြောင်းပြည့်စုံမှုမကြောက်ခင်မှာကြားအောင်မယ်
နယူးယောက်ပြည်ဘရိုကလင်အရက်ကတိုက်ခန်းထဲမှာအသက်ခံရပုံရတဲ့သွန်နာပြုဆီယာမဒေါ်ဂျီမာသိန်းသေဆုံးမှုနဲ့ပတ်သက်လို့သူ့အိမ်ကမှနေခွင့်ပေးထားတဲ့အခန်းပေါ်အမျိုးသမီးနဲ့အဲ့ဒီအမျိုးသမီးရဲ့ချစ်သူကြီးစားတို့ကိုရဲကလိုက်လံရှာဖွေနေပါတယ်။ရုတ်တရက်ပျောက်ဆုံးသွားကြတဲ့သူတို့ဘသူဘဝဖြစ်တယ်ဆိုတာကိုရဲကအမိထုတ်ဖော်ပြောခြင်းမရှိသေးပေမဲ့သူတို့ကိုစစ်ဆေးမေးမြန်းဖို့ရဲကလိုက်ရှာနေတာပါ။ Sunny Town State Medical Center မှာသွန်နာပြုအဖြစ်လုပ်ကိုင်နေတဲ့သွန်နာပြုဆီယာမဒေါ်ဂျီမာသိန်းပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ညတွေကအလုံးမဆင်းမဲ့ပျောက်ဆုံးနေတာကြောင့် လုတ်ဖော်ကင်ဘက်တွေရဲ့အကြောင်းကြားချက်အရဇူလိုင်၂၁ရက်စနေနေ့မနေ့မှာနယူးယောက်ရဲကသူနေထိုင်ရာအခန်းတစ်ခုထဲကိုဝင်ပြီးတော့စစ်ဆေးပါတယ်။အဲဒီမှာအယက်ခင်းနဲ့ပတ်ထားတဲ့သူ့အလောင်းကိုအဝိဘီရိုထဲမှာရဲတွေကတွေ့ရှိခဲ့တာပါ။ Sandy Town စိတ်ဆေးရုံမှာသူနာပြုတ်လုတဲ့အမျိုးသမီးတယောက်ကိုလွန်ခဲ့တဲ့၂လလောက်ကစပြီးတော့ဒေါ်ဂျီမာသိန်းကသူ့အိမ်မှာနေခွင့်ပေးခဲ့တယ်လို့လုတ်ဖော်ကင်ဘက်တွေကပြောပါတယ်။အဲဒီခန်းပေါ်အမျိုးသမီးရဲ့ရည်စားဖြစ်သူဟာအင်မတန်ဝင်တိုတတ်သူဖြစ်ပြီးတော့အလုတ်ကိုလည်းခဏခဏလိုက်လာတယ်လို့ဆေးရုံကလုတ်ဖော်ကင်ဘက်တွေရဲ့အပြောကိုတော့ New York နေ့စဉ်သတင်းမှာဖော်ပြပါတယ်။
ဂရိနိုင်ငံမျိုးတော်အေသင်နီးမှာမိတွေအကြီးကျယ်လောင်နေတာကြောင့်သေဆုံးသူအနည်းဆုံး84ဦးရှိနေပြီးတော့ဒဏ်ရသူတွေလည်း140ကျော်နေပြီလို့ဂရိမီတက်အရာရှိတွေကနေလုံးကပဲပြောပါတယ်။အေသင်မျိုးတော်ရဲ့အရှိပိုင်းနဲ့နောက်ဖက်ဒေသတွေမှာရေးပေါ်အခြေအနေထုတ်ပြန်ထားပြီးတော့မိငိမ့်တက်ရင်နဲ့မိဘကယ်ဆယ်ကူညီရေးကိုစစ်တပ်ကပါဝင်လို့ဆောင်နေရပါတယ်။ရေဝေဟင်ကောမြေဝင်ကပါမိတွေဝိုင်းငိမ့်တက်ဖို့ EU ဥရောပသမဂ္ဂနိုင်ငံတွေကိုပါဂရိကအကူအညီတောင်းလာပါတယ
်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကုကြောင်လင်းတို့ကြီးညာတော်တာဖြစ်ပါတယ်။အခုတော့သတင်းတော်တွေကိုတင်ဆက်ပါမယ်။နိုင်ငံတကာဘာသာရေးလူလက်ခွင့်ဆိုင်ရာဝန်ကြီးများဆင့်ညီလာခံကိုအမေရိကန်နိုင်ငံသားကြီးဝန်ကြီးဌာနမှကျင်းပခဲ့ရမှာကဘာတော်လွန်ဘာသာရေးလူလက်ခွင့်ဆုံးရှုံးနေမှုကာကွယ်ဖို့အတွက်ပုံမှန်လှုပ်ဆောင်တဲ့အကြောင်းနိုင်ငံသားကြီးဌာနကပြောပါတယ်။ဘာသာရေးလူလက်ခွင့်စိုးရင်ရတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံနဲ့ပါဝင်တဲ့အကြောင်းနိုင်ငံတကာဘာသာရေးလူလက်ခွင့်ဆိုင်ရာအမေရိကန်ပြည်ထောင်စုရဲ့အထူးတန်မှုကြီးSam Brownback ကသူ့ရဲ့အဖွဲ့မိန်ကုန်းမှာထည့်သွင်းပြောကြားခဲ့ပါတယ်အကြောင်းစုံကိုဒေါ်လာလတ်တန်းကတင်ပြပေးပါလိမ့်မယ်
။အမေရိကန်နိုင်ငံသားကြီးဝန်ကြီး Mark Pompeo တာဝန်ယူကျင်းပတဲ့ပထမဦးဆုံးကျင်းကမ္ဘာထွန်းဘာသာရေးလွတ်လပ်ခွင့်ဝန်ကြီးများအဆင့်ညီလာခံကိုအင်္ဂါနေ့ကစပြီး၃ရက်ကြာကျင်းပခဲ့ရမှာအစိုးရအရာရှိတွေဘာသာရေးခေါင်းဆောင်တွေလူခွေးလှုပ်ရှားသူတွေနဲ့ခြေကံလူအဖွဲ့အစည်းကိုယ်စားလှယ်ချို့လဲတက်ရောက်ခဲ့ကြတာဖြစ်ပါတယ်။ကမ္ဘာတစ်ဝန်းလူအခွင့်ရဲ့အခြေခံအကျဆုံးဘာသာရေးလွတ်လပ်ခွင့်ဆိုးရွားမှုများကိုခုနှစ်ကမ္ဘာကြီးမှာကြုံတွေ့နေရစဉ်မှာတရုတ်ပြည်မှာလူနည်းစုဝီဂါတွေနဲ့တခြားမွတ်စလင်တွေမြန်မာနိုင်ငံမှာ2019ဩဂုတ်လကစလို့ရိုဟင်ဂျာ9သိန်းနီးပါးမြန်မာလူမျိုးရေးတပ်တွေရဲ့ဖိနှိပ်တဲ့လူမျိုးစုလိုက်ဖယ်ရှားရှင်းလင်းမှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုးလုံခဲ့ကြတဲ့ဖြစ်ရလို့ဆူဒန်မှာဖေဗရီလကအီဝန်ဂီလီဖျားရှိခိုးကြောင်းတကြောင်မှာတင်းလာနေကဝတ်ပြူနေစဉ်လူတွေကိုရဲကနှင်ထုတ်ခဲ့ပြီးအစိုးရကဖျားကြောင်းတွေကိုလိုက်ဖျက်ဆီးဖြိုခွင်းနေတာစသဖြင့်တို့ကိုဝင်ကြီးပွန်ပြိုကထောက်ပြခဲ့ပြီးဒီလိုဖြစ်ရတွေဟာယွန်းရှာမုန်တီးဝေယာဖြစ်ပြီးဘာသာရေးလွတ်လပ်ခွင့်ဟာလူတိုင်းရဲ့မွေးရာပါအခွင့်အရေးဖြစ်တယ်လို့သူ့ရဲ့သဘောထားမြင်မှာထောက်ပြခဲ့တာဖြစ်ပါတယ်။နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်အထူးသမတ်ကြီးဆမ်ဘရွန်ဘက်ကဒီလာကအဖွင့်မိကုံးမှာတော့မြန်မာအပါအဝင်ကမ္ဘာထွန်းဘာသာရေးလွတ်လပ်ခွင့်ချုပ်ဖောက်ခံရတဲ့ဖြစ်ရပ်တွေကိုအခုလိုမိမောင်းထုတ်ပြသွားပါတယ်
။ In Burma, the situation in northern Rakhine State constitutes ethnic cleansing of the Rohingya.
မြန်မာနိုင်ငံရဲ့ကမ်ပိန်းနဲ့မြောက်ပိုင်းကခြေနေတွေဟာဘာသာရေးလူနည်းစုရိုဟင်ဂျာတွေပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုမျိုးကျူးလွန်မှုတွေရှိနေပါတယ်။ Iraq မှာဘာသာရေးလူနည်းစုယာဇဒီနဲ့ခရစ်ယာန်တွေဟာIS အစွန်းရောက်တွေရဲ့နှိပ်ကွပ်ခြင်းကိုခံရပြီးတော့လုံခြုံရေးနဲ့တခြားကူညီတွေလိုအပ်နေပါတယ်။တူရကီမှာဆိုလို့ရှိရင်တရားဟောဆရာအန်ဒရူးဘန်ဆန်ဟာလောက်ကျန်တဲ့ဆွတ်ဆွဲချက်နဲ့မတရားထောင်ချတာကိုခံရပါတယ်။တရုတ်ပြည်မှာဝီဂါမွတ်စလင်တွေဟာအချင်းစခန်းတွေကိုပို့ဆောင်ခြင်းကိုခံရပါတယ်။တိဘက်ကဗုဒ္ဓဘာသာဝင်တွေဟာသူတို့ယုံကြည်တဲ့ဘာသာကိုကိုးကွယ်ရမှာသိတာတဲ့အကန့်အသတ်ချုပ်ချယ်ခြင်းတွေခံရသလိုခရစ်ယာန်ဘုရားကျောင်းခေါင်းဆောင်တွေဟာလည်းထောင်ချတာကိုခံရပါတယ်။
နီလာကမှာဘာသာရေးလွတ်လပ်ခွင့်ချုပ်ဖောက်ခံရသူများအကြောင်းတင်ပြရမှာမြန်မာနိုင်ငံကချင်ပြည်နယ်မှာဆင်းရဲမွဲတည်နေတဲ့ကလေးတွေရဲ့ပညာရေးအတွက်ဆောင်ရွက်ပေးနေတဲ့တရုတ်ညွယ်ပွားမြောက်ကယ်ရိုလိုင်းနာတရားဟောဆရာဆောင်ဂျွန်ဆောင်ချန်ကိုတရုတ်အစိုးရကဖမ်းဆီးထောင်ချထားတဲ့အကြောင်းသူစနီးဖြစ်သူဂျေမီပါဝယ်ကတင်ပြသွားပါတယ
် In 2012 John visited the Kachin people of Myanmar and was shocked by the
Kuma John ဟာမြန်မာနယ်စပ်ချီကချင်တိုင်းရင်းသားတွေနဲ့တွေ့ဆုံခဲ့ရမှာဆင်းရဲမွဲတည်ပြီးဘဝအစဉ်တန်းနှိမ့်ချလှမှုကိုတွေ့ရတဲ့အတွက်အံ့အားသင့်တုန်လှုပ်ခဲ့ရပါတယ်ဥပ္ပစာအလုံးလောက်မရှိကြဘဲအဟာရတတ်ချုပ်တဲ့နေတဲ့ကလေးတွေမွေးကင်းစကလေးတည်ဆုံမှုနှုံးမြင့်တာတွေဝက်မွေးတဲ့ခြံတွေနဲ့ကပ်ပြီးယာယီတဲထိုးထားတဲ့ကြောင်းတွေစသဖြင့်ဓာတ်တွေကိုတွေ့ရတဲ့အခါသူကဖျားသခင်ရဲ့အလိုတော်ရသူဟာသူတတ်နိုင်တဲ့စွမ်းနဲ့ကူညီရမယ်ဆိုတာကိုခံယူခဲ့တာဖြစ်ပါတယ်။ဒါကြောင့်လဲခရိယန်ကျောင်းရဲ့တခြားလူအားပေးတွေနဲ့တူသူဟာစင်ရဲမွေးတည်မှုပပျောက်ရေးပညာသင်ခွင့်ရရှိရေးအတွက်ဝါတိုင်းရင်သားတွေအတွက်လှူဆောင်ပေးခဲ့ပါတယ်။ ကျောင်းပေါင်း16ကျောင်းကိုမြန်မာနိုင်ငံရှမ်းပြည်နယ်ရဲ့ခွင့်ပြုချက်နဲ့ဆောက်ပေးခဲ့ပါတယ်။အခုအညီပစ္စည်းတွေကိုထရက်ကားပေါင်းများစွာနဲ့တည်ယူခဲ့ပြီးတောင်ပေါ်တိုင်းရင်းသားတွေထံသူကပေးပို့ခဲ့ပါတယ်။အစီအစဉ်တွေကိုတိုးချက်ရမှာရွှေတရီကနေမြေရှိစေဝါကူတာမှုမူရစီဆွဲမှုကိုကာကွယ်စေဖို့အတွက်လေကူညီဆောင်ရွက်ပေးခဲ့ကြပါတယ်လို့စနီးဖြစ်သူကပြောသွားတာဖြစ်ပါတယ်။ဒါပေမဲ့တရုတ်စုရကတော့တရားဟောဆရာဂျွန်ကိုမနစ်ကပဲဖမ်းဆီးသွားတယ်လို့သူကပြောပါတယ်
။ On March 5th, 2017, John and
another 5 ရက်2019ခုမှာဂျွန်နဲ့နောက်ဆရာတူကိုတရုတ်နယ်စပ်ရဲကဖမ်းဆီးသွားပါတယ်။ဂျွန်ဟာဘာသာရေးကြောင့်ခုလိုထောင်ကျောက်ဆင်ပြီးဖမ်းဆီးခံခဲ့ရတာပါ။သူ့ကိုစွဲချက်တရားမှလည်းနေဆက်တရားမဝင်ဖြတ်ကျော်မှုအားပေးမှုနဲ့ဖမ်းဆီးခဲ့တာပါဒီလိုမျိုးဆွဲချက်တွေကိုတမန်အားဖြင့်လူကုန်ကူးသူတွေကသာချမှတ်တာဖြစ်ပါတယ်သူဟာထောင်ထဲမှာအခုဆိုကျမရေးချို့တဲ့နေပြီးပေါင်90လောက်တောင်ကျသွားပါတယ်မိသားစုနဲ့လည်းဆက်သွယ်ခွင့်မရခဲ့ပါဘူးသူလူမျိုးရေးအတွက်ကျမတို့မိသားစုနဲ့အတူသွေးစည်းခိုင်မာမှုပြတာဖို့မြစ်တရက်ခံပါတယ်လို့တရားဟောဆရာဂျွန်ရဲ့ဇနီးကနီလာခံတယောက်သူတွေကိုမြစ်တာရက်ခံသွားတာဖြစ်ပါတယ်။2019ဒီဇင်ဘာလကနိုင်ငံကြီးဌာနကထုတ်ပြန်တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အစီရင်ခံစာမှာမြန်မာနိုင်ငံဟာမွတ်စလင်တွေနဲ့ခရစ်ယာန်တွေပေါ်နှိမ့်ကွပ်မှုကြောင့်ကမ္ဘာပေါ်မှာ CPC လို့ခေါ်တဲ့ဘာသာရေးလွတ်လပ်စိုးရိမ်ရဆုံးနိုင်ငံတွေနဲ့ပါဝင်နေပါတယ်။တရှိညီလာခံမှာတော့ဧပတ်ရောက်ရိုဟင်ဂျာမွတ်စလင်အဖွဲ့အစည်းတွေရဲ့ကိုယ်စားလှယ်တွေအပြင်မြန်မာနိုင်ငံက CSO ကိုယ်စားလှယ်ချို့လဲတက်ရောက်နေတယ်လို့လည်းသိရပါတယ်ရှင်။
ဒေါ်လာတန်တင်ပြတော့တာဖြစ်ပါတယ်နိုင်ငံတော်လျှို့ဝှက်ချက်ဥပဒေနဲ့စွဲချက်တင်ခံထားရတဲ့ Riders သတင်းတောက်နှစ်ယောက်ရဲ့အမှုကိုဆက်လက်စစ်ကြားနာစစ်ဆေးနေရမှာအင်္ဂါနေ့ကတော့ကိုကျော်စိုးကိုစစ်ဆေးခဲ့ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေသတင်းယူမှုတွေကိုအဓိကထားပြီးတော့မေးမြန်းခဲ့တယ်လို့ကိုကျော်စိုးကတရားရုံးမှာထွက်ဆိုခဲ့ပါတယ်ဒါအပြင်သူတို့ကိုလက်ထိတ်တန်းလန်းနဲ့၃ရက်လောက်အိတ်ချိန်မပေးဘဲမနာမနေစစ်ကြောရေးစခန်းမှာစစ်ဆေးမေးမြန်းခဲ့တယ်လို့လည်းပြောပါတယ်သူတို့ရဲ့အမှုကိုကုလသမဂ္ဂလူမျိုးရေးကောင်စီအဖွဲ့ဝင်တွေဘက်ကလည်းအနီးကစောင့်ကြည့်နေတဲ့အကြောင်းမတ်စုမြတ်မုံကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
နိုင်ငံတော်လျှို့ဝှက်ချက်ဥပဒေ 3.1 ကားငယ်နဲ့ဆွဲချက်တင်ခံထားရတဲ့ Riders သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အမှုတွေကိုရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာဆက်လက်စစ်ဆေးကြားနာနေတာမှာဇူလိုင်လ24ရက်အင်္ဂါနေ့ကတော့သတင်းတော့ကိုကျော်စိုးဦးကသူတို့ကိုဖမ်းဆီးစစ်ကြောမေးမြန်းခဲ့ပုံကိုတရားရုံးမှာထွက်ဆိုခဲ့ပါတယ်2019ခုနှစ်ဒီဇင်ဘာလ12ရက်နေ့ညပိုင်းတုန်းကစားတော့ဆိုင်ကထွက်ထွက်ချင်းသူတို့ဖမ်းဆီးခံခဲ့ရပြီးထောက်ချက်ရဲစခန်းကိုခေါ်သွားခဲ့ကြောင်းရဲစခန်းမှာတိတ်မကြလိုက်ဖဲခေါင်းဆွတ်နဲ့သူတို့နှစ်ယောက်ကိုအောင်တပြေစစ်ကြောရေးစခန်းကိုခေါ်သွားခဲ့ကြောင်းတွေကိုကိုကျော်စိုးဦးကထွက်ဆိုခဲ့ပါတယ်အောင်တပြေစစ်ကြောရေးစခန်းရောက်တဲ့အခါမှာတော့သူတို့ကိုလက်ထိတ်တန်းလန့်နဲ့၃ရက်ကြာအောင်အနားမပေးဘဲရဲအရာရှိ၁၀ယောက်လောက်ကစစ်ဆေးမေးမြန်းခဲ့ကြတယ်လို့လည်းပြောပြပါတယ်သတင်းတော်ကိုကျော်စိုးဦးနဲ့ကိုဝါလုံးတို့ရဲ့လက်ထက်မှာနိုင်ငံတော်လျှို့ဝှက်ချက်ဆိုင်ရာစာရွက်စာတမ်းတွေတွေ့ရှိတယ်လို့ဆိုပြီးလျှို့ဝှက်ချက်ဥပဒေနဲ့ဖမ်းဆီးတရားစွဲခဲ့ပေမဲ့အဲ့ဒီအကြောင်းထက်ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ပတ်သက်လို့သူတို့သတင်းရယူမှုတွေကိုအဓိကစစ်ဆေးမေးမြန်းခဲ့တယ်လို့ကိုကျော်စိုးဦးကတရားရုံးကြားနာမှုအပြီးသတင်းတော်တွေကိုအခုလိုပြောပြပါဗျာ။ဟိ
ုအောင်တပြေစစ်ကြောရေးစခန်းမှာကြာတော့သူတို့ကဒီကျွန်တော်တို့လက်ထက်မှာတွေ့တယ်ဆိုတဲ့စာရွက်စာတမ်းတွေအကြောင်းကိုစစ်မှုဝင်စာပိုင်းနဲ့ကျွန်တော်တို့ဒီခိုင်ပြည်နယ်မြောက်ပိုင်းနဲ့ပတ်သက်ပြီးတော့ဘလို့သတင်းဆက်လက်မျိုးတွေကိုကျွန်တော်တို့ရရှိထားပြီးပြီလေအဲ့ဒါတွေပဲသူတို့ကအဓိကဟိုဥစားပြပြီးတော့မေးတယ်ပြီးတော့ကျွန်တော်တို့ဖုန်းထဲကသူတို့ဒီအိဒင်ဇလန်းကိုသူတို့တွေ့ရှိတော်ပြီးတဲ့နောက်ပိုင်းမှာကျွန်တော်ကိုမင်းဘာကြောင့်မပြောရလဲငါတို့ကအထက်လူကြီးတွေဆူပြီးပါရမှုဆိုမျိုးအသွင်နဲ့သူကကျွန်တော်ကဒူးတော်ခိုင်းပြီးတော့ဟိုအချာကြီးကိုဒူးတော်ခိုင်းခဲ့ပါတယ်
သတင်းတော့တွေကို၃ရက်လုံးအိတ်ခွင့်မပေးဘဲအထက်ထက်မေးခွန်းတွေမေးတာဟာစိတ်ပိုင်းဆိုင်ရာအားနည်းအောင်လုပ်တာဖြစ်ပြီးတော့အခုလိုရုပ်ပိုင်းစိတ်ပိုင်းဆိုင်ရာညှဉ်းပန်းနှိပ်စက်မှုကလူခွင့်ရေးချိုးဖောက်မှုဖြစ်တယ်လို့သတင်းတော့တွေရဲ့ရှင်းနေဦးတန်းစွန်အောင်ကလည်းပြောပါရယ်တရားရုံးမှာပြီးခဲ့တဲ့ဂျွန်လတုန်းကကြားနာခြင်းကတော့သတင်းတော့တွေကိုပေးမအိတ်ခဲ့တာဒုထောက်ခိုင်းတာမျိုးရဲအရာရှိတွေကိုလုပ်ခွင့်ပေးမထားဘူးလို့ထောက်ချက်ရဲစခန်းမှုဒူရဲမှုမြင့်လွင်ကထွက်ဆိုညှဉ်းဆန်းသွားခဲ့ပါရယ်ရဲတပ်ဖွဲ့အနေနဲ့တရားမဝင်နှိမ့်ဆက်ညှဉ်းပန်းတာမျိုးတွေရှိသလားဆိုတာကိုအစိုးရကရဲတပ်ဖွဲ့ကိုမေးမြန်းရမှာရဲတပ်ဖွဲ့ကဘလို့တရားမဝင်နှိမ့်ဆက်မှုမျိုးကိုမှမပြုတ်လုတ်ခဲ့ဘူးလို့အာမခံခဲ့တဲ့ဆိုတော့မြန်မာအစိုးရပြောခွင့်ရဦးစော်ထေးရဲ့အပြောကို Writers သတင်းထဲမှာကိုးကားဖော်ပြထားပါတယ် Writers သတင်းတော့နောက်တစ်ယောက်ဖြစ်တဲ့ကိုဝလုံးရဲ့အမှုကိုလည်းတနင်္လာနေ့တုန်းကတရားရုံးမှာဆက်ပြီးတော့ကြားနာစစ်ဆေးခဲ့ပါတယ်ဒီဇင်ဘာလ12ရက်နေ့ကသူတို့အဖမ်းမခံရခင်လေးမှာရဲဒုတက်ချက်နိုင်လင်းကသူတို့လက်ထဲစာရွက်စာရမ်းတွေပေးပြီးတော့ထောင်ကျောက်ဆင်ဖမ်းဆီးခဲ့တယ်ဆိုတာကိုကိုဝလုံးကတရားရုံးမှာအလေးထားထွက်ဆိုသွားခဲ့ပါတယ်။ ရခိုင်ပြည်နယ်မြောက်ပိုင်းအင်းတင်ကျေးရွာနာမှာမွတ်စလင်ဆယ်ဦးအသက်ခံခဲ့ရတဲ့ကိစ္စသတင်းလိုက်နေစဉ်မှာသတင်းတော်ကိုဝါလုံးနဲ့ကိုကျော်ဆိုးဦးတို့ဖမ်းဆီးခံခဲ့ကြရတာဖြစ်ပါတယ်။သူတို့အမှုနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကအနီးကပ်လေ့လာဆောင်ကြည့်နေတယ်လို့မြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့လုံခြုံရေးကောင်စီအဖွဲ့ဝင် Netherlands နိုင်ငံတန်အမတ်ကြီး Lise Gregor van Haren ကတနင်္လာနေ့တုန်းကမြမအရေးဆွေးနွေးပွဲမတိုင်ခင်သတင်းတော်တွေကိုအခုလိုပြောခဲ့ပါတယ်။
We are very concerned about the detention. We also expressed that in the margins of the Security Council visit when we went there earlier this year.
သူတို့ဖမ်းဆီးခံထားရတဲ့အပေါ်မှာကျမတို့တိတ်ကိုစိုးရိမ်ပါတယ်။ကျမတို့မြန်မာနိုင်ငံကိုသွားခဲ့တော့ကလည်းဒီကိစ္စနဲ့ပတ်သက်ပြီးတော့ထုတ်ပြောခဲ့ပါတယ်။သတင်းလွတ်လပ်ခွင့်ရရှိရေးကိုကျမတို့တိတ်ကိုအလေးနဲ့ထားပါတယ်။လွတ်လပ်တဲ့နိုင်ငံမှာသတင်းလွတ်လပ်ခွင့်မရှိလို့မဖြစ်ပါဘူး။တဲ့နောက်တွေလုံခြုံမှုရှိဖို့ပြစ်မှုကျူးလွန်သူတွေအရေးယူမခံရဘဲနဲ့လွတ်မြောက်နေတာအဆုံးသတ်ဖို့လွတ်လပ်ပြီးတော့ဗန်မလိုက်တဲ့သတင်းလုပ်ငန်းတွေကိုအားပေးဖို့နဲ့သတင်းတွေကိုရယူနိုင်ခွင့်ရှိဖို့တို့ကမရှိမဖြစ်လိုအပ်တယ်လို့ထင်ပါတယ်
။ဒီနေ့လာနေတော့ကကုလသမဂ္ဂလုံခြုံရေးကောင်စီမှမြန်မာအရေးတကပိတ်တိုင်ပင်ဆွေးနွေးကြစဉ်ကလည်း Writers သတင်းတောက်တွေဖန်ဆီးခံထားရတဲ့ကိစ္စကိုထည့်သွင်းဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲမှာမြန်မာနိုင်ငံအခြေအနေအကြောင်းရှင်းလင်းပြောပြခဲ့တဲ့ကုလသမဂ္ဂအတွင်းမှူးချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမန်ခရစ်စတင်းရှာနာဘုကနာကလည်းသူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းသတင်းလွတ်လပ်ခွင့်ကိစ္စမြန်မာအစိုးရနဲ့ဆွေးနွေးခဲ့တယ်လို့သတင်းတောက်တွေကိုပြောကြားခဲ့ပါတယ်
။မဆုမြတ်မွန်ပြောပြသွားတာဖြစ်ပါတယ်။မြန်မာနိုင်ငံကတိုင်းရင်းသားဒေသတွေမှာစစ်ပွဲတွေရော့ကျရေးအထူးသဖြင့်ကချင်ပြည်နယ်ကစစ်ဘေးရှောင်ပြည်သူတွေစီကိုနိုင်ငံတကာအကူအညီတွေပုံမရရှိစေရေးနီးလန်းရှာဖို့ရည်ရွယ်ပြီးတော့ကနေဒါအခြေစိုက်ကချင်တိုင်းဒါအစည်းအရုံးကကနေဒါမြန်မာချစ်ကြည်ရေးပါလီမန်အမတ်များအဖွဲ့တာဝန်ရှိသူတွေနဲ့မနေ့ကဆွေးနွေးကြတယ်လို့သိရပါတယ်။အကြောင်းစုံကိုကိုညံဝဲအောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ကချင်ပြည်နယ်မှာတကြော့ပြန်တိုက်ပွဲတွေပြင်းထန်လာတာကြောင့်နေရဆွန့်ခွာထွက်ပြေးရတဲ့စစ်ရှောင်ဒုက္ခသည်တွေအရေးအတွက်နိုင်ငံပေါင်း20ကျော်ကကချင်တိုင်းဒါတွေပြီးခဲ့တဲ့မေလ19-20အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်မှာနှစ်ရက်ကြာတွေ့ဆုံဆွေးနွေးကြတာပါ။ကချင်တိုင်းသားတွေအနေနဲ့မိမိတို့နေထိုင်ရာနိုင်ငံကအစိုးရတွေကိုချင့်ကပ်ပြီးတိုင်းသားဒေသကစစ်ပွဲတွေရော့ကျသွားအောင်မြန်မာအစိုးရကိုတွန်းအားပေးရတဲ့စစ်ဘေးရှောင်ပြည်သူတွေကိုနိုင်ငံတကာကအကူအညီတွေပို့ပေးကြဖို့လှုံ့ဆော်သွားရေးဆုံးဖြတ်ခဲ့ကြပါတယ်။အဲဒီဆုံးဖြတ်ချက်တွေအတိုင်းကနေဒါအခြေစိုက်ကချင်တိုင်းသားအစည်းအရုံး KCA အဖွဲ့ကကနေဒါမြန်မာချစ်ကြည်ရေးပါလီမန်အမတ်များအဖွဲ့ဥက္ကဋ္ဌလည်းဖြစ်ကနေဒါလွှတ်တော်ဒုက္ခရလည်းဖြစ်တဲ့Mr. Bruce Stanton တို့အဖွဲ့ကိုအော်တိုဝါမြို့မှာဇူလိုင်24ရက်နေ့ကတွေ့ဆုံခဲ့ပါတယ်။ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာစစ်ပွဲတွေဆက်ရှိနေတာကြောင့်စစ်ပွဲရော့ကျရေးနဲ့စစ်ဘေးရှောင်ဒုက္ခသည်အရေးအလေးထားဆွေးနွေးခဲ့တယ်လို့တွေ့ဆုံပွဲမှာကိုယ်တိုင်ပါဝင်သူ KCA အဖွဲ့ပြောခွင့်ရ Mapri Loom ကပြောပါတယ်
။အဓိကအချက်ကတော့ကျမတို့ကဒီဟိုစစ်ပွဲတွေလည်းနှစ်တွေကြာလာပြီးဖြစ်တဲ့အတွက်ကြောင့်မလို့ဒီစစ်ပွဲထဲမှာပြိမ့်မိနေတဲ့ဟိုပြည်သူလူထုပေါ့နော်ပြည်သူလူထုဆိုတဲ့နေရာမှာကအများဆိုတော့ကချင်ဖြစ်နေတာပေါ့နော်ဆိုတော့ဒီလူတွေရဲ့တက်စီစိန်လုံးဂျုံရဲ့အထူးသဖြင့်ကတော့ဒီစစ်ပွဲတွေကမှဟိုကလေးတွေရဲ့လုံဂျုံရဲ့နဲ့ပညာရေးကျန်းမာရေးအားလုံးအတွက်ကိုကနေဒီယန်အစိုးရအနေနဲ့လည်းဒါဘလို့ပါဝန်နိုင်မဲ့လမ်းမျိုးရှိတယ်လေဆိုတဲ့ဥစ္စာကိုအဖြေရှာဖို့ပေါ့နော်ဒါဆွေးနွေးခဲ့တာပ
ါကချင်ပြည်နယ်မှာစစ်ပွဲတွေဆက်ရှိနေသဖြစ်ပြီးစစ်ကြောတင်းရှောင်ရတဲ့နေရစွန့်ခွာဒုက္ခသည် IDP တွေရဲ့လိုအပ်ချက်ကလည်းတိုးလာနေတာကြောင့်ကနေဒါအပါအဝင်နိုင်ငံတကာရဲ့အကူအညီတွေလိုအပ်နေတယ်လို့ KCA အဖွဲ့အတွင်းမှူးကိုဂျွန်လာဆန်းကတိုက်တွန်းပါတယ်
။ကနေဒါအစိုးရရဲ့ပံ့ပိုးကူညီမှုတွေကိုကျွန်တော်တို့ကျေးဇူးတင်တယ်။အဲပြီးတော့စစ်ပွဲတွေကြာလာတဲ့အမျှဒီဒုက္ခတွေတွေကလည်းပို့ပြီးတော့လိုအပ်လာတယ်ပြီးတော့နိုင်ငံတကာရဲ့ပံ့ပိုးမှုကတော့ဟိုတဖြည်းဖြည်းညော့နေလာတာပေါ့နော်။ဟိုပါပေါ့နော်ကျွန်တော်တို့ဒီကနေဒါအစိုးရအနေနဲ့တကယ်လိုအပ်နေတဲ့ဒူရီစီမာရောက်ဖို့အတွက်ကျွန်တော်တို့တိုက်တွန်းချင်တာပေါ့နော
် NLD အစိုးရလက်ထက်မှာအပြည့်အညီညာရေးရဖို့စူးစမ်းနေတယ်ဆိုပေမဲ့အားမလို့အားမရဖြစ်စရာတွေဆက်ရှိနေသေးတယ်လို့ Mapri Loom ကသုံးသပ်ပါတယ
်ပြောရမယ်ဆိုလို့ရှိရင်တော့နိုင်ငံသားတွေရဲ့လုံခြုံရေးဟာအစိုးရပေါ်မှာအများကြီးပါဝင်ရှိပါတယ်အဲ့တော့အာဏာရအစိုးရအနေနဲ့ဒီဒုက္ခရောက်နေတဲ့လူတွေကိုမခွဲခြားဘဲနဲ့အကူအညီတွေကိုလိုအပ်နေတဲ့လူစီရောက်လာအောင်အစိုးရအနေနဲ့စွမ်းဆောင်ပေးဖို့ကျမတို့ကတောင်းဆိုချင်ပါတယ်
။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့နှစ်လူအခွင့်အရေးချိုးဖောက်မှုတွေဖြစ်ပွားခဲ့တဲ့စစ်စင်ရေးကိုကြီးကြပ်ခဲ့သူတွေအဖြစ်မြမစစ်တပ်နယ်ကြားစောက်တပ်နဲ့ရဲတပ်ဖွဲ့ကအရာရှိကြီး9ဦးကိုပြစ်မှတ်ထားပြီးဒဏ်ခပိတ်ဆို့အရေးယူလိုက်ကြောင်းဇွန်လတုန်းက EU နဲ့ကနေဒါနိုင်ငံတွေကကြေညာခဲ့ပါတယ်။ဒါကိုအမေရိကန်ကလည်းထောက်ခံကြောင်းပြောဆိုပြီးကချင်နဲ့ရှမ်းပြည်နယ်အပါအဝင်တိုင်းဒေသတွေက လူအခွင့်အရေးချိုးဖောက်မှုတွေမှာတာဝန်ရှိသူတွေပေါ်အရေးယူနိုင်အောင်လဲမဟာမိတ်တွေနဲ့လက်တွဲချိုးပန်းနေကြောင်းပြောပါတယ်။ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာပြည်ဆိုင်ရာအထူးကိုယ်စားလှယ် Miss Christine Bukuna ကလည်းလာမယ့်စက်တင်ဘာလသူမြန်မာနိုင်ငံကိုသွားတဲ့အခါကချင်ဒေသအခြေအနေကိုသွားရောက်လေ့လာမယ်လို့ဇူလိုင်23နယူးယောက်မှာကျင်းပတဲ့လူညုံရင်းကောင်စီတကပိတ်ဆွေးနွေးပွဲအပြီးသတင်းနောက်တွေကိုပြောကြားခဲ့ပါတယ်ခင်ဗျာ
။ကိုညံဝဲအောင်ပြောပြသွားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာအလုတ်လက်မဲ့စင်တွေထိမ့်သိမ်းဆောက်ရှောက်ရေးတွေလှုပ်ဆောင်ဖို့တွန်းအားပေးတဲ့အနေနဲ့တရုတ်အမှုပညာရှင် IWW ကမြန်မာနိုင်ငံကစင်စခန်းတွေကိုတွားရောက်ပြီးတော့လေ့လာခဲ့ပါတယ်။တစ်ထုတ်လုပ်ရေးတွေရပ်တန့်ထားတဲ့အချိန်မှာတချို့စင်တွေအသက်ခံရတယ်လို့စွန့်ပစ်တာတွေအင်းဒီချင်းတိုင်းပြည်တွေကိုရောင်းချတာတွေရှိနေပါတယ်။ဒီအကြောင်းစုံကိုကိုကျော်အောင်လင်းကဆက်ပြောပြပေးပါလိမ့်မယ်ခင်ဗျာ။
မြမတစ်ထုတ်လုပ်ရေးလုပ်ငန်းမှာစင်တွေကိုသုံးပြီးတော့လုပ်နေတာနှစ်ပေါင်းရာနဲ့ချီပြီးတော့ရှိပါပြီ။ဩစတြေးလျနိုင်ငံရဲ့မြို့တော်ဗီယက်နာအခြေစိုက် Four Posts လို့ခေါ်တဲ့တိရစ္ဆာန်ထိမ့်သိမ်းဆောင်ရှောက်ရေးအဖွဲ့ရဲ့စီးရင်အရမြန်မာနိုင်ငံမှာအလုပ်လုပ်နေတဲ့စင်အကောင်ရေး9000လောက်ရှိပြီးအားလုံးလိုလိုဟာအစိုးရပိုင်စင်တွေဖြစ်ပါတယ်။ပုဂ္ဂလိကပိုင်တဲ့စင်တွေကတော့တော်တော်နေပါတယ်။မြန်မာနိုင်ငံကတစ်တွေနိုင်ငံခြားတင်ပို့မှုတစ်နှစ်တားမြစ်ထားတာကို2016ခုနှစ်ဧပြီလတုန်းကပြန်ပြီးတော့လုပ်ခွင့်နေပေးခဲ့ပါတယ်။တပင်ခုတ်တာတွေရဲ့ဆိုင်တဲ့ကိစ္စကတဘောပဝန်းကျင်ထိမ့်သိမ်းရေးအတွက်ကောင်းတဲ့ကိစ္စလို့ဆိုပေမဲ့တစ်လုပ်ငန်းမလုပ်ရလို့လုပ်လက်မဲ့ဖြစ်ကုန်တဲ့စင်တွေအတွက်တော့ဒုက္ခရောက်တဲ့အဖြစ်ဆိုးနဲ့ကြုံကြရတာပါအလုပ်လုပ်နေတဲ့စင်အကောင်ကြီးတစ်ထောင်ကျော်ကျော်လုပ်လက်မဲ့ဖြစ်ကုန်ကြပြီးတော့တချို့ကအသက်ခံရသလိုတချို့ကဘေးမဲ့ဘေးဆွန့်ပြစ်တာခံရပါတယ်တချို့ကတော့အိမ်နီးချင်းတိုင်းပြည်တွေစီရောင်းစားခံနေကြရပါတယ်ဒီလိုချိန်မှာပဲကမ္ဘာကျော်အမှုပညာရှင် IWW မြန်မာနိုင်ငံကိုရောက်လာခဲ့တာပါ IWW ဟာအမှုပညာရှင်တူလည်းဖြစ်သလိုလူခွင့်ရေးလှူရှာသူတူလည်းဖြစ်ပါတယ်အခုတော့လူခွင့်ရေးတွေမကတရိတ်ဆန်တွေရဲ့အခွင့်အရေးအတွက်ပါ IWW လှုပ်ဆောင်နေပါပြီအခုဇူလိုင်လဆန်းကမြန်မာပြည်ကိုရောက်လာခဲ့တဲ့ IWW ဟာဘကိုးရုံးမထဲမှာရှိတဲ့စင်စခန်းတချို့ကိုတွားရောက်လေ့လာခဲ့ပါတယ
် I feel it's a creature as a human being itself
စင်တွေဟာလူတွေလိုပဲတရားတွေတွေကအမျိုးအစားတစ်ခုလို့ကျွန်တော်ခံစားရပါတယ်ဒါပေမဲ့ကျွန်တော်တို့ကသူတို့အကြောင်းကိုနည်းနည်းပဲသိတာပါစင်တွေရဲ့စိတ်တဘာဝတွေအသိဉာဏ်တွေကိုကျွန်တော်အပြည့်အဝခံစားလို့ရပါတယ်သူတို့ကိုဒီအခြေအနေရောက်အောင်လူကလုပ်တာပါဒါတွေဟာမှန်ကန်တဲ့လုပ်ရက်တွေမဟုတ်ဘူးမတရားသဖြင့်လုပ်တာလည်းဖြစ်ပါတယ်သူတို့တွေလွတ်လွတ်လပ်လပ်ရှင်သန်နေပါတယ်ဒါပေမဲ့လည်းသူတို့တွေအမြဲတမ်းကောင်းကောင်းမွန်မွန်ဆက်ဆံတာမခံရပါဘူးကျွန်တော်တို့နားလည်ထားရမှာကကျွန်တော်တို့လူတွေဟာတခြားသတ္တဝါတွေပေါ်မှာလည်းကောင်းကောင်းမွန်မွန်ဆက်ဆံရမယ်ဆိုတာပါအဲ့လိုမှမဟုတ်ရင်တော့လူဖြစ်ရှုံးပါလိမ့်မယ်
အမှုပညာရှင် IWW ဟာ Four Paws တရိတ်ဆန်ထိမ့်သိမ်းကာကွယ်ဆောင်ရှောက်ရေးအဖွဲ့သားတွေနဲ့အတူမြန်မာနိုင်ငံကစင်စခန်းတွေကိုတွားရောက်လေ့လာခဲ့တာပါ Four Paws အဖွဲ့ဟာဘကုဒေတာမှာစင်ဘေးမဲ့တောတစ်ခုဖြစ်ပေါ်လာရေးပြောဆိုဆွေးနွေးမှုတွေကိုလှုပ်ဆောင်နေပြီးမြောက်ဇာမရီစင်တဘာဝနယ်မြေမှာဒဏ်ရာရထားတဲ့စင်တွေဖမ်းမိထားတဲ့စင်ရိုင်းတွေနဲ့အရင်ကတစ်လုပ်ငန်းကိုလုပ်ကင်ခဲ့တဲ့စင်တွေကိုဘေးမဲ့လွတ်ဖို့အစီအစဉ်ထားပါတယ်မြန်မာအိန္ဒိချင်းထိုင်းနိုင်ငံမှာတော့စင်တွေကိုခီးသွွားလုပ်ငန်းတွေမှာအသုံးချတာများပါတယ်တရုတ်နိုင်ငံကတော့စင်စွယ်နဲ့စင်တရေကိုပို့ပြီးတော့လိုချင်နေပါတယ်စင်တရေကိုအမှုန့်ကျိတ်ပြီးတော့ဘိုက်နာပျောက်ဆေးဖော်သလိုစင်တရေနဲ့ထုတ်လုပ်တဲ့ကွန်ပစ္စည်းတွေကိုလည်းသုံးစွဲချင်နေတာပါစင်စွယ်ကိုလည်းနှီးမျိုးစုံနဲ့သုံးနေကြတာကြောင့်တရုတ်နိုင်ငံရဲ့ဝယ်လိုအားကမြန်မာစင်တွေအတွက်အကြီးအကျယ်ချိမ့်ချောင်းနေတဲ့အန္တရာယ်တစ်ခုဖြစ်နေတယ်လို့ဗြိတိန်ခြေစိုက် Elephant Family လို့ခေါ်တဲ့စင်မီသားစုအဖွဲ့ကဒီနေ့ထဲမှာပဲအစီရင်ခံစာတစ်စောင်းထုတ်ပြန်ထားပါတယ
်ကိုကျော်အောင်လင်းပြောပြသွားတာဖြစ်ပါတယ်VOA American တန်ကနေပြီးတော့ Voru နေမနေ့ဖက်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Facebook စာမျက်နှာတွေအပြင် VOA ရဲ့ Internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းပြန်လည်ပြီးတော့ဖတ်ရှုနားဆင်နိုင်ပါတယ်။ VOA ကို email ကနေတဆင့်ဝေဖန်အကြံပြုလိုတဲ့တည်သချင်းတောင်းကျင်နေဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မိနစ်6နာရီခွဲရှိပါပြီ VOA American တန်ကဘူရူနီမိနစ်ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်ဒီအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့ရေဒီယိုမီတာလှိုင်းနေပြင်လှိုင်းလက်မီတာ190 kHz 1509ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေသလို VOA ရဲ့ Facebook နဲ့ VOA မြန်မာပိုင်းရဲ့ Internet Website တွေကလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုဒုတိယပိုင်းမှာဆိုရင်တော့
ဆက်ကနေလာဒီမှာခန္ဓာတိုင်းသားတွေရှိသလိုလက်မခန္ဓာတိုင်းသားတွေရှိကြပါတယ်။ဒါတော့ကျွန်တော်မပြောပါဘူး။လက်ခန္ဓာတိုင်းသားလက်မခန္ဓာတိုင်းသားဘုသူကဘုသူကျေးဥ်ဆိုတာကကျွန်တော်တို့တိုင်းနဲ့ဒီမြန်မာနိုင်ငံတနိုင်ငံလုံးမှာဘုသူက
ပါ။ဒါကတော့ဓာတ်ရိုက်လီလိုင်းဆွေးနွေးခန်းပြန်လည်ထုတ်လွှင့်တဲ့အခါမှာအပြည့်အစုံနားဆင်ကြဖို့ရှိပါတယ်။အဲ့ဒါအပြင်နိုင်ငံတကာသတင်းမီဒီယာတွေပေါ်မှာဖော်ပြတဲ့မြန်မာနိုင်ငံအကြောင်းတွေကကောက်နှုတ်ချက်မနေ့ကအင်္ဂလိပ်စာသင်ခန်းစာစာရတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကမြန်မာနိုင်ငံအကြောင်းစိတ်ဝင်စားစရာတချို့ကိုကောက်နှုတ်တင်ပြပေးပါမယ်။ဘန်ကောက်ပို့စတင်းစာရဲ့စီးပွားရေးကဏ္ဍမှာမြန်မာနိုင်ငံပေါ်ရည်ရွယ်ထားရှိတဲ့ထိုင်းရဲ့ဆန္ဒဆိုတဲ့ခေါင်းစဉ်နဲ့စုချက်စရိတာမှာစောင်းမတဲ့ဘုတ်ရေးသားထားပါတယ်။မြန်မာနိုင်ငံရဲ့ပြပဓာတ်ရဲ့ယင်းနှိမ့်နှံမှုအဥပဒေဟာထိုင်းနိုင်ငံရဲ့ယင်းနှိမ့်နှံမှုကိုပုံမဆွဲဆောင်မှုရှိလာလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းထိုင်းစီးပွားရေးလုပ်ငန်းရှင်အသင်းဥက္ကဋ္ဌကပြောပါတယ်။ဥပဒေသစ်ကထိုင်းနိုင်ငံရဲ့လက်ရည်ရောင်းဈေးဆိုင်တွေဟိုတယ်နဲ့လေကြောင်းပို့ဆောင်ရေးကျန်းမာရေးဝန်ဆောင်မှုအစရှိတဲ့လုပ်ငန်းတွေကိုအထူးဆွဲဆောင်နေပါတယ်။မြန်မာဘက်ကလည်းဘင်္ဂလားပင်လယ်ော်ကပင်လယ်ကမ်းခြေတွေမှာခီးသွွားလုပ်ငန်းတွေပေါ်ထွန်းလာဖို့အတွက်စိတ်အားထက်သန်နေပါတယ်။ရှေ့လာမယ့်လတွေအတွင်းဒီဥပဒေသစ်ထွက်ပေါ်လာပြီးဆိုရင်မြန်မာနိုင်ငံအတွင်းပြည်ပကယင်းနှိမ့်နှံရေးစီးပွားရေးလုပ်ငန်းတွေလုပ်ဖို့အတွက်ပုံမုံလွယ်ကူလာတော့မှာဖြစ်တယ်လို့ထိုင်းစီးပွားရေးအသင်းရဲ့ဥက္ကဋ္ဌမစ္စတာစူရာဆတ်ကပြောဆိုတယ်လို့យေတာထားပါတယ်ပြပဒတ်ရရင်းနှီးမြှုပ်နှံမှုဥပဒေသေးအရပြပရင်းနှီးမြှုပ်နှံသူတွေကိုမှတ်ပုံတင်ထားတဲ့ကုမ္ပဏီတွေမှာ35ရာခိုင်နှုန်းတွုံးမြင့်ထည့်ဝင်နိုင်မှာဖြစ်ပြီးတော့လက်ရှိအကျင့်သုံးနေတဲ့စနစ်ထက်ပုံမူပြီးတော့အခွင့်အမ်းတွေရှိမှာဖြစ်ပါတယ်ထိုင်းပါဝင်ပြပရင်းနှီးမြှုပ်နှံသူတွေဟာနိုင်ငံခြားခီးသွွားလုပ်ငန်းကြီးထွားလာတာနဲ့အမျှရန်ကုန်မြို့မှာရောတခြားခီးသွွားတွေစိတ်ဝင်စားတဲ့ဒေသတွေမှာရင်းနှီးမြှုပ်နှံမှုတွေတိုးချဲ့ပြုလုပ်ဖို့စိတ်ဝင်စားနေကြတယ်လို့ဆိုပါတယ်မနစ်တော့ကမြန်မာနိုင်ငံကိုလာရောက်လေပတ်ကြတဲ့ကမ္ဘာလက်ခီးသွွားတွေရဲ့အရေအတွက်က၄သန်းရှိပြီးတော့အခုနှစ်အတွင်းမှာ၅သန်းရှိလိမ့်မယ်လို့မျှော်လင့်ထားပါတယ်။တိုးမြင့်လာတဲ့ခီးသွွားအရေအတွက်ဟာလေကြောင်းပို့ဆောင်ရေးနဲ့နေရာထိုင်ခင်းဝန်ဆောင်မှုပေးနိုင်မှုအတွက်မနည်းစူးစမ်းနေရပါတယ်။မကြခင်မှာတော့တနိုင်ငံလုံးမှာတက်ခိုနေထိုင်စရာတွေအခန်းပေါင်း9000အထိတိုးလာဖို့ရှိနေပါတယ်။အခုချိန်မှာတော့ထိုင်းစီးပွားရေးကုမ္ပဏီတွေဟာနှစ်နိုင်ငံသဘောတူဖက်ဆက်လုပ်ကံခွင့်ဥပဒေအရစားတောက်ဆိုင်တွေကော်ဖီဆိုင်တွေနဲ့တခြားအစားအသောက်တွေရောင်းချတဲ့လုပ်ငန်းတွေမှာဝင်ရောက်လုပ်ကင်နေပြီလည်းဖြစ်ပါတယ်စသဖြင့်ရေးသားထားပါတယ်ဆက်လက်ပြီးတော့ဘန်ကောက်ပို့သတင်းစာမှာပဲမြန်မာနိုင်ငံကစင်ကလျားဖြစ်နေခြင်းဆိုပြီးတော့ရေးသားထားတဲ့အက်ဒီတာအာဘောကိုတင်ပြပေးခြင်းပါတယ်ဒေါ်ဆန်းစုကြည်ပေါ်သူမရဲ့မိတ်ဆွေတွေကဆက်လက်ပြီးတော့ရှောင်ဖယ်နေကြဆဲဖြစ်သလိုသူမရဲ့အစိုးရပေါ်မှာလည်းပြစ်တင်ဝေဖန်မှုတွေပြုလုပ်နေကြပါတယ်ရိုဟင်ဂျာအရေးကိစ္စကိုချောချောမွေ့မွေ့ဖြေရှင်းနိုင်မှုအတွက်သူမဖွဲ့စည်းထားတဲ့ဆယ်ဦးပါနိုင်ငံတကာအကြံပေးဖို့ဟာအခုတော့ရှေ့ဦးပဲကြံပါတော့တယ်မြန်မာနိုင်ငံရဲ့မူဝါဒတွေအပေါ်အာမလို့အာမရဖြစ်ပြီးတော့နှုတ်ထွက်လိုက်ရတာဖြစ်တယ်လို့ထွက်သွားသူတွေကပြောကြပါတယ်မြန်မာအစိုးရနဲ့စစ်တပ်ရဲ့စီမံခန့်ခွဲမှုလွင်ပန်းနေပြီးတော့တန်းပြီကိုထိခိုက်စေတယ်ရိုဟင်ဂျာပြည်ထနာကတစားတဲ့တစားပိုးပြီးတော့ကြီးထွားလာနေပေမဲ့အရေးမကြီးတဲ့ကိစ္စတည်းလို့သဘောထားနေကြတယ်လို့လည်းပြောဆိုကြပါတယ်ရခိုင်ပြည်ကပြည်ပခအဖြစ်ရှာရေးနိုင်ငံတကာအကြံပေးအဖွဲ့ရဲ့လုပ်ငန်းအဖွဲ့အတွင်းမှုဖြစ်သူကော့ပ်ဆပ်ကျူတီကူဟာအဖွဲ့ကနေပြီးခဲ့တဲ့သတင်းပတ်မှာနှုတ်ထွက်လိုက်ပါတယ်။ကော့ပ်ဆာဟာဝါရင်တာမတ်ကြီးဟောင်းတခုဖြစ်သလိုပါလီမန်အဖွဲ့ဝင်ဟောင်းဝင်းကြီးချုပ်ရဲ့အကြံပေးအရာရှိစတဲ့တာဝန်တွေကိုထမ်းဆောင်ခဲ့သူပါ။အာရှငြိမ်းချမ်းရေးနဲ့ပြန်လည်ရင်ကြားစေရေးအဖွဲ့ရဲ့အတွင်းမှုချုပ်လည်းဖြစ်ပါတယ်။သူနှုတ်ထွက်ရတဲ့အကြောင်းပြချက်ဟာမြန်မာခေါင်းဆောင်ရဲ့ကာလကြာချီမိတ်ဆွေဖြစ်ခဲ့သူအမေရိကန်လူမျိုးဘီလ်ရစ်ချတ်ဆန်အကြံပေးအဖွဲ့ကနေနှုတ်ထွက်ခဲ့တော့ပြောခဲ့တာနဲ့အတူတူပဲဖြစ်ပါတယ်။အဖွဲ့တီထောင်ခဲ့တဲ့9လတာကာလအတွင်းနှစ်ကြိမ်ပြုလုပ်တဲ့အစည်းအဝေးတွေအရသူတို့ရဲ့ဘုတ်အဖွဲ့ဟာရိုဟင်ဂျာပြည်ပခအဖြစ်ရှာတာတဲ့ပြဿနာတစ်ခုလို့ဖြစ်နေရတယ်လို့ပြောတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်ခင်ဗျာ VOA American တမ်းမြန်မာပိုင်းကဆက်လက်ပြီးတော့ထုတ်လင်းနေပါတယ်အခုဆက်နားဆင်ကြရမှာကတော့မနေ့ကအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ် American Indian အသုံးနှုန်းတွေကိုဒေါ်လာလက်တန်းကအစီအစဉ်တင်ဆက်ပေးနေတာပါ
ဒီကနေ့တင်ပြမယ့် idiom အသုံးကတော့
beat about the bush
ဖြစ်ပါတယ်စာလုံးပေါင်းက b e a t beat ကရိုက်တာ a b o u t about ကဒီနေရာမှာအနည်းတစ်ပိုင်း t h e the b u s h bush the bush ကတော့ခြုံဖို့လို့လုံးောက်ဒီပဲရတော့စကိုက်ထလုံးရဲ့ဓာတ်ရိုက်ဒီပဲကခြုံဖို့တစ်ပိုင်းမှာလိုက်ရိုက်တယ်လို့အတိတ်ပဲယူနိုင်ပါလေဒီနေရာမှာ about အစားအတိတ်ပဲစင်တူတဲ့ around ကိုသုံးပြီ
း beat around the bush
လို့လည်းပြောလို့ရပါလေနောက်ကျောင်းရာစပင်လေးကိုအရင်ရှင်းပြပါစီငှက်ပြေငှက်ဖန်းထွက်ရမှာခြုံထဲဝင်ပုန်းနေတဲ့ငှက်တွေအပြင်ထွက်လာစေဖို့ခြုံပြေဘက်ကနေ y တော၆ရာကနေဒီအတုံးဆင်းသက်လာတယ်လို့ဆိုရပါလိမ့်မယ်ဒါကြောင့်မို့ငှက်ကိုပြစ်မယ်ဆိုရင်လည်းပြစ်ဖမ်းမယ်ဆိုရင်လည်းပိုက်ကိုနဲ့ဖမ်းအဲ့ဒီလိုမဟုတ်ပဲအရင်အပြင်ဘက်ကနေဝိုင်းချောက်နေတဲ့သဘောကတစ်ခုခုကိုတည့်တယ်မပြောတည့်တယ်မလုပ်ပဲဝေကဝိုက်ခါရှောင်းကလုတ်တဲ့သဘောဖြစ်ပါလေအတိပယ်ကတော့ပြောချင်တာဆိုလိုရင်းကိုရောက်အောင်မပြောနိုင်တာပါအထူးသဖြင့်တော့ကျမတို့မြန်မာရင်ချင်းမှုရအာနာလို့တည့်တယ်ပြောမထွက်တာလည်းဖြစ်နိုင်ပါလေဒီတော့နေပတ်သက်လို့ George ကိုပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Why don't you just come out and say what you want to say? Stop beating about the bush.
ပြောချင်တာကိုပွင့်ပွင့်လင်းလင်းဘာလို့မပြောတာလဲ?ဟိုရှောင်ဒီရှောင်နဲ့လုံမနေနဲ့လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Why don't you just come out and say what you want to say? Stop beating about the bush.
ပြောချင်တာကိုတိတယ်မပြောဘူးဟိုဝေးဒီရှောင်းလုံနေတယ်ဆိုရင် idiom အသုံးနဲ့ဘယ်လိုပြောမလဲ
beat about the bush
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တွင်တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်နားဆင်ကြရတာကတော့နိုင်ငံခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်အခုတော့မင်းညာဘက်ကဆွေးနွေးကြတဲ့ဓာတ်ရိုက်ဒီလိုင်းစီစဉ်ကိုပြန်ပြီးတော့နားဆင်နိုင်ပါပြီ။ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ထားတာပ
ါ။မင်္ဂလာပါခင်ဗျာ။ VOA ဓာတ်ရိုက်လိုင်းစီစဉ်ကကြိုဆိုပါရစေ။ကျွန်တော်တို့ဒီကနေ့ဆွေးနွေးကြမယ့်အကြောင်းအရာကတော့မြန်မာနိုင်ငံတဝမ်းတိုင်းနယ်ပြည်နယ်ဒေသကြီးတော်တော်များများမှာဘူကြောင့်ဆန်းကျေးရွတ်တွေစိုက်ထူနေတဲ့ကိစ္စအပေါ်တရရှိနေတဲ့အမြင်သဘောထားတွေကိုဆွေးနွေးကြမှာပါ။လက်ရှိအနာရအန်ဒီပါတီအစိုးရတက်လာပြီးတဲ့နောက်ပိုင်းမှာဒီပြည်내တိုင်းဒေသကြီးအတွင်းကမြို့နယ်တော်တော်များများမှာဗိုလ်ချုပ်ကျေးရွတ်တွေကိုအခုနောက်ပိုင်းတိုးပြီးတော့တိဆောက်လာနေကြတာပါအထူးသဖြင့်ကတော့တိုင်းသားလူမျိုးစုဒေသလူမျိုးစုတွေအများစုနေထိုင်တဲ့တိုင်းသားဒေသတွေမှာဒီဗိုလ်ချုပ်ကျေးရွတ်တိဆောက်မှုတွေအပေါ်ကန့်ကွက်မှုတွေကလည်းရှိနေတာကြောင့်သဘောထားကွဲပြားမှုတွေကလည်းအမျိုးမျိုးဖြစ်နေကြတာပါအဲဒါကြောင့်ဒီကိစ္စအပေါ်သွားရရှိနေတဲ့အမြင်တွေကိုဆွေးနွေးကြမှာပါပူကြောင်ဆန်းဟာအဆောင်အယောင်ဂုံနဲ့ပကတနာတွေကိုမကြိုက်တဲ့အပြင်ဆန္ဒမူနာပြပြီးနေသွားခဲ့သူဆိုတော့သူရှိနေရင်ရောအခုလိုတနိုင်ငံလုံးအခုလိုရုပ်ထုတွေစောင့်နေတာကိုကြိုက်ပါမလားလက်ခံပါမလားဆိုတာကတော့စဉ်းစားစရာပါဒီကနေ့ပင်တိုင်းဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေကတော့ NLD ပါတီကရားပြည်နယ်လွှတ်တော်မှဥအောင်နိုင်ဦးကရားမျိုးသားပါတီဥက္ကဋ္ဌခွန်ဘီချူကရားပြည်နယ်အတွင်းမှာဗိုလ်ချုပ်ကျေးရွတ်တိဆောက်မှုတွေကိုဥဆောင်ဆန္ဒပြနေသူခွန်ဘာနတ်တို့ဖြစ်ကြပါတယ်။ပါဝင်ဆွေးနွေးကြမဲ့သူတွေလည်းအများအပြားရှိနေကြပါတယ်။အခုကျွန်တော်ပထမဆုံးလေလိုင်းပေါ်ကိုခွန်ဘာနတ်ကိုဖိတ်ခေါ်ကြပါလားခင်ဗျာ။ခွန်ဘာနတ်ရှိပါလား
။ဟုတ်ကဲ့ခင်ဗျာ
။ဟုတ်ကဲ့ခွန်ဘာနတ်ကအခုကြားပြည်နေကတော့ဒီကျွန်တော်တို့ဒီဘက်မှာပြောကြသလိုဆိုရင်တော့ ground zero ပေါ့နော်။အခုနောက်ဆုံးဖြစ်နေတဲ့အခြေအနေတွေမှာကန့်ကွက်မှုတွေတင်းမာမှုတွေဖမ်းဆီးအရေးယူမှုတွေအမျိုးမျိုးဖြစ်နေတော့အခုလက်ရှိအနေအထားကဘယ်လိုရှိပါသလဲ။အစိုးရဘက်ကလည်းသူတို့ကဒီအခုဒီကနေ့နောက်ဆုံးရတဲ့သတင်းတွေအရဆိုရင်တော့ဒါသူတို့ဒီကျေးရုပ်ထုတိဆောက်မှုကိုသူတို့ကိုယ်တိုင်မလုပ်တော့ဘူးဒါပေမဲ့ဒီစိတ်ဝင်စားတဲ့ပြည်သူတွေကျေးရုပ်ဆောက်ခြင်းတဲ့ပြည်သူတွေသူတို့တို့ဆောက်ခြင်းနဲ့ဆိုရင်ဟောပါပေါ့အကူညီပေးမယ်ပံ့ပိုးပေးမယ်ဆိုပြီးပြောသွားတယ်ဆိုတော့လက်ရှိအနေအထားမှာဒီနေ့အနေအထားကဘယ်လိုရှိပါသလဲခင်ဗျာ
ဟုတ်ကဲ့ဒီကျေးရုပ်လူငယ်တွေလှုပ်ရှားမှုတွေကနေပြန်မိတ်ဆက်ရရင်တော့ဒီကျွန်တော်တို့ကအဘိုးချုပ်မုန်တီလို့မဟုတ်ဘူးဆိုတော့အခုကနေကျွန်တော်ပြန်စတွေ့ရအောင်ပေါ့နော် အဲ့ဒီပုံမှာမှဒီအဖွင့်လင်းတာမှုမရှိတဲ့ပုံမှာကျွန်တော်တို့ဒီစပြီးအဲမိကုန်းတွေထုတ်တယ်နောက်တစ်ခုကဒီကျွန်တော်တို့စဉ်းစားတာကဘုသုတ်ကျေရောက်ကဒီအမေရိကန်နိုင်ငံရင်းနဲ့လည်းဆက်ဆံတယ်လို့ကျွန်တော်တို့ထင်တယ်ကြဒီပြည်နယ်တစ်ပြည်နယ်အဲမှာဒီလူမျိုးဆက်ဆံလူမျိုးစုလိုက်ရဲ့သမိုင်းကြောင်းတွေရှိခဲ့အဲ့ဒီသမိုင်းကြောင်းတွေကိုကျွန်တော်တို့တိုင်းသားတွေမှာကဖော်ထုတ်ခွင့်မရှိခဲ့တာနှစ်ပေါင်းများစွာအဲကြာခဲ့ပြီအဲ့လိုချင်းဒီမှာဒီအခုလိုမျိုးဒီအန်ဒီအစိုးရအနေနဲ့ဒီသမိုင်းကြောင်းတွေကိုအဲပြန်လဲဖော်ထုတ်ဖို့ရည်ပါရီကိုအရင်ဆုံးမစဉ်းစားဘဲနဲ့ဗိုလ်ချုပ်ကြီးကိုစိုက်ကြည့်တာတော့အဲတိုင်းတက်ဒေသတွေအနေနဲ့ခံစားချက်ရတော့လက်ခံနိုင်ခြင်းမရှိတဲ့အနေအထားမှာတော့အဲရှိတယ်ပေါ့ဒီအဲ့မှာမှအဓိကပြန်လဲစဉ်းစားရမှာကဒီကျွန်တော်အခုလက်ရှိအစိုးရသွားနေတာကအမျိုးသားပြန်လဲပြင်းပြရေးနဲ့နေထိုင်ရေးလမ်းကြောင်းသွားနေတာဖြစ်တဲ့အဲ့ဒီအမျိုးသားပြန်လဲတင်းနေရင်းနဲ့အင်းချင်းရင်းလမ်းကြောင်းကိုသွားမယ်ဆိုတဲ့အချိန်ဒီမှာသက်ဆိုင်ရာဒေသသက်ဆိုင်ရာပြည်နယ်ရဲ့ပြည်ရှိမှုသမိုင်းပတ်ဝန်းအချိန်ဒီမှာကိုအဲလက်ခံနိုင်မှုမရှိဘူးဆိုရင်တော့အဲခက်ခဲနေလိမ့်မယ်အပြန်လန်နားလည်မှုတွေပြန်လန်ပြုံကျင်မှုတွေပြီးဆောက်ဖို့ကခက်ခဲနေလိမ့်မယ်လို့အဲ့တွင်နေတဲ့ရေပုံရအဲ့လောက်ပဲအံပြောချင်တယ်ကြာ
ဟုတ်ကဲ့ခင်ဗျကျေးဇူးတင်ပါတယ်ခွန်ပါနာအခုကျွန်တော်ဥအောင်နိုင်ဦးကိုအလဲမပေးခင်မှာကျွန်တော်ကွန်ပီချူကိုအရင်အလဲပေးခြင်းပါတယ်ကရန်အမျိုးသားပါတီကဒီဥက္ကဋ္ဌကွန်ပီချူရှိပါလားခင်ဗျ
ရှိတယ်ခင်ဗျဟုတ်ရှိ
ဟုတ်ကဲ့ကွန်ပီချူရဲ့သဘောထားလေးကိုလည်းအရင်ပြောပါအောင်ဟိုအခုကန့်ကွက်နေကြတာဖြစ်နေကြတာတွေကကျွန်တော်တို့အတန်နဲ့လဲကြားနေရပါတယ်ဆိုတော့ကွန်ပီချူရဲ့အမြင်ကတော့ဘယ်လိုရှိပါလဲ
လက်ရှိဘုချုပ်ကျေးရုပ်ရဲ့ဟိုဗလာတိဆောက်ရေးနဲ့ပတ်သက်ပြီးမှတော့ဒီလက်ရှိပြည်ပြည်နယ်တိုင်းတာတော်လကောင်မနော်တိုင်းနိုင်ငံလုံးတိုင်းတာတော်လကောင်စေဝန်ကွယ်မှုဟိုအကြီးကျယ်ရောက်နေတယ်ပေါ့ဆိုတော့ဟိုဒီကျေးရုပ်ရဲ့နောက်ကွယ်မှာဗောနော်နိုင်ငံကြီးအပြည့်အဝရှိတယ်ဆိုတာကိုကျွန်တော်တို့ဟိုသိထားရမှာဖြစ်ပါတယ်ဗောနော်ဟိုပရမဆုံးကဘယ်နေစရမလဲဆိုတော့ NLD ဘိုဟိုကနေပြီးမှဗောနော်ဒီဘုချုပ်ဆန်တာတော်လကောင်ဘုချုပ်ဆန်ကျေးရုပ်တွေတော်လကောင်မနော်တိဆောက်ရေးကိုမူဝါဒတရားနေနဲ့ဘုနာလှုပ်ဆောင်နေရဲဆိုတာကတော့ဟိုငင်းလို့မြတဲ့လှုပ်ဆောင်ခွက်တော့ဘုနာဥပမာဆိုရင်မွန်ပြည်နယ်မှာရှယ်ရက်တာဆိုရင်နာမည်ပေးကိစ္စရက်ကစားဘုနာအဲ့ဒါလူတော်ဥမာမဲခွဲရတဲ့အဆုံးထိဖြစ်သွားတဲ့ကိစ္စတွေအားလုံးကဒါ NLD ရဲ့ဟိုဘာလဲဟိုနိုင်ငံရေးရဘုနာဒါလှုပ်ဆောင်တဲ့ဟိုခွက်ရှိတယ်ဆိုတော့လူတိုင်းသိထားတယ်ဆိုတော့ဒီလက်ရှိအခြေအနေကတော့ခရီးပြည်နယ်မှာဟိုနောက်ဆုံးအခြေအနေနဲ့ကြည့်လိုက်ရင်တော့ဟိုခရီးပြည်နယ်မှာလူငယ်23ဦးလောက်ကတရားစွဲခံရတယ်လူထုကြားမှာလဲပေါ့နော်ဥပမာဒါမို့လဲဒီဗိုလ်ချုပ်ထောက်ခံတဲ့အများစုသောလူတွေနဲ့ပေါ့နော်တိုင်းဒေသခါလေးတိုင်းဒေသတွေကြားမှာပေါ့နော်စေဝန်ကွယ်မှုတွေအကြီးကျယ်ဖြစ်နေတယ်ဆိုတော့ဒီနောက်ကွယ်မှာကနိုင်ငံရေးလိုမျိုးပေါ့နော်ဒီကစားဖွဲ့တွေကိုလှုပ်ရဲဟာကအင်တာမရုံညံ့တယ်လို့ကျွန်တော်ကယူဆတယ်ပြည်တော်စုတည်ရှိခြင်းကဗိုလ်ချုပ်ဆောင်ရဲ့နောက်ဆုံးပေါ့နော်ဒီထွက်တဲ့ ठी ကကြိုးစားတဲ့ကြိုးစားမှုတွေကပုံမှန်အနှစ်သာရရှိပါတယ်အဲ့ဒါကဘာလဲဆိုတော့တိုင်းဒေသတွေအလုံးတန်းသူရဖို့အတွက်ပေါ့နော်တိုင်းဒေသပြည်နယ်တွေမှာကိုယ်ပိုင်အောက်ချွင်းရဖို့အတွက်ဗိုလ်ချုပ်ရဲ့ကတိဖြစ်တယ်ပေါ့ဆိုတော့အဲ့ဒီပုံမှာတချို့သောသူတွေကဗိုလ်ချုပ်ဆောင်ရုပ်ထုကိုမှမလက်ခံရင်ဒါပြည်တော်စုကိုမလက်ခံခြင်းဖြစ်တယ်ဒါခွဲထုတ်ရေးကိုတွားနေတယ်ဆိုတဲ့ဟာကအင်မတန်မှမာယုံတဲ့သုံးသပ်ချက်ဖြစ်တယ်အင်မတန်မှဘာလဲဟိုလွယ်မာတဲ့ခေါက်ချက်ဖြစ်တယ်ပေါ့နော်ဆိုတော့ဒီဟာကိုလေးလေးလေးနဲ့စဉ်းစားသင့်တယ်နံပါတ်2ပေါ့နော်နံပါတ်2ကတော့ဟိုလက်ရှိ NLD ဘိုးရဲ့ဟိုဘာလဲမော်ဒါကိုအစနာကကျွန်တော်ပြောသလိုမော်ဒါကိုဘယ်လိုပဲကန်တယ်ကန်တယ်ပါပေါ့နော်ဒါပေမဲ့လက်ရှိကျပ်စီနယ်ဆိုရရဲ့ဟိုညံ့ပြင်းမှုကိုဟိုဘာလဲတကယ်ပဲပေါ့နော်လေးလေးနဲ့ကျွန်တော်စဉ်းစားသင့်တယ်ပေါ့ကျပ်စီနယ်ဆိုရကဝန်ကြီးချုပ်ကပေါ့နော်သူကိုယ်တိုင်ကဒီဟိုဘာလဲကြီးရုပ်ဒီဖောက်ရေးကိစ္စမှာအခြားပြည်နယ်လူမျိုးပေါ့နော်ဒါမှမဟုတ်လဲကောင်းတဲ့နီလာနေနဲ့ဟိုလူထုတွေကိုတိုင်ပင်နေတော့တဲ့လှုပ်ရှားမှုတွေနဲ့ပေါ့နော်ဟိုကလည်းတိဆောက်ခဲ့မယ်ဆိုရင်တော့ဒီနောက်ထပ်အမာယုံကိုမရောက်ခဲ့ဘူးလို့ယူဆတယ်ပေါ့ပြီးခဲ့တဲ့9နှစ်စီဝီမှာတော့လည်းကောင်း20နှစ်စီဝီမှာတော့လည်းကောင်းဝင်ချုပ်ကဒီပေါ်မှာပေါ့နော်လွယ်လွယ်မမပြောခဲ့တဲ့ဟာတွေရှိတယ်သူတို့ဒီစစ်တပ်နဲ့ဟိုကန့်ကွက်ခိုင်းပြီးမှကန့်ကွက်တဲ့လူတွေကိုဒါနေနှင်းကြမယ်ကန့်ကွက်ရရင်ကန့်ကွက်ပါဆိုတဲ့ဟာမျိုးတွေပေါ့နော်သုံးလုံးလေးဟာတွေကဒါကြားပြည်နယ်အစိုးရတစ်ခုလုံးရဲ့ဘာလဲအားနဲ့ချက်ချင်းနေတယ်ဆိုဒီလိုဟိုဘာလဲနိုင်ငံရေးရမနှုမနဟိုနိုင်ငံရေးနဲ့ပေါ့နော်ဟိုရပ်တည်နေတဲ့ဝန်ကြီးချုပ်ကိုဒီလို policy တွေချမှတ်ပြီးမှပေါ့ကိုင်းတဲ့ခန္ဓာဒါမာယုံနဲ့ဟိုဗါလဲလှုပ်ဆောင်ချက်လက်ရှိတဲ့လို့ယူဆတယ်ပေါ့နော
်ဟုတ်ကဲ့အခုကျေးဇူးတင်ပါတယ်ကျွန်တော်ဟိုကရားပြည်နယ်ကပြည်နယ်လွတ်တော် NLD ပြည်နယ်လွတ်တော်အမဦးအောင်နိုင်ဦးကိုကျွန်တော်ဒီ line မှာဖိတ်ခေါ်ချင်ပါတယ်ခင်ဗျာဦးအောင်နိုင်ဦးကြားပါလားခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ
ဟုတ်ကဲ့ဦးအောင်နိုင်ဦးကျွန်တော်တို့ဟိုအစောပိုင်းနေရာတရင်နေမှာကြားခဲ့ရတယ်ဦးအောင်နိုင်ဦးကဒီကိစ္စမှာဟိုဦးအောင်နိုင်ဦးရဲ့သဘောထားအမြင်တွေကိုလည်းကျွန်တော်တို့ကြားခဲ့ရပြီးကြားဘူးပါတယ်ဆိုတော့အခုဖြစ်နေကြတာကတော့ဒါထောက်ခံတဲ့လူရှိတယ်ကန့်ကွက်တဲ့လူရှိတယ်ဒါပေမဲ့ အခုကအစိုးရကအတင်းအဓမ္မလုပ်တယ်ဆိုဟိုပေါ်ဘုဂျုတ်ကိုဟိုဘုဂျုတ်ရဲ့ဂုံတိခါတာမှာအခုလိုမျိုးဟိုတဖြည်းဖြည်းကြဆင်းမဲ့ပုံစံမျိုးရောက်တဲ့အထိတဖြည်းဖြည်းဟိုစောက်တဲ့ဘက်ကလည်းအတင်းစောက်ကန့်ကွက်တဲ့ဘက်ကလည်းအတင်းကန့်ကွက်ဖြစ်နေကြတော့ဟိုစောစောကပြောသွားကြသလိုဟိုတိုင်းသားလူမျိုးစုတွေချင်းချင်းကြားထဲမှာသဘောထားကွဲပြားမှုတွေများဖြစ်စေမလားဟိုကျွန်တော်တို့နားလည်ပါတယ်တစ်ဖက်မှာအရင်စစ်အစိုးရလက်ထက်တုန်းကဆိုရင်ဘုကြောင့်ဆန်းတဲ့ပတ်သက်တာတွေအားလုံးကိုသူတို့ဖြောက်ဖြက်ဖြစ်ဖို့စူးစမ်းခဲ့ကြတယ်ငွေဆက်ကူတွေမှာပါတယ်ဘုကြုတ်ပုံတွေပါတယ်ငွေဆက်ကူတွေသူတို့ဖြတ်သိမ်းခဲ့တယ်ဆိုတော့ဒီကအမျိုးမျိုးပိတ်ပင်ခဲ့ကြတယ်ဘုကြုတ်ကိုအခုလိုလွတ်လပ်တဲ့ကာလမှာဘုကြုတ်ကျေးဇူးဆောက်တယ်လို့ဘုကြုတ်နဲ့ပတ်သက်တဲ့ကိစ္စတွေလှုပ်ဆောင်လာကြတာဟာဒါကောင်းတဲ့လက္ခဏာပါဒါပေမဲ့တစ်ဖက်မှာတိုင်းသားဒေသတွေမှာတော့ဒီနိုင်ငံရေးက sensitive ဖြစ်တဲ့ဒေသတွေဖြစ်တော့တချို့ကိစ္စတွေမှာစဉ်းစားဖို့လိုမလားအချိန်ဆောင်ဖို့လိုမလားဟိုဥက္ကဋ္ဌဥက္ကောဥက္ကဋ္ဌရဲ့အမြင်လေးကိုလည်းပြောပါဦး
ကျွန်တော်တို့ကလည်းဆိုတော့သူတို့ကဖွဲ့လို့တယ်ဆိုတာဗာပဲလို့စစ်တော်ဒီကျူးချက်ပြီးယူပြီးတော့မှစစ်တော်တဘောတာဆောင်ချက်ရှိမှပူစင်တယ်ပေါ့နော်ကျွန်တော်တို့တော်ဆိုတာကဤသူနဲ့တရားတဲ့နေတဲ့လက်တော်ဤသူရဲ့လိုအပ်ချက်တွေအားလုံးကိုကျွန်တော်တို့တော်ကလုပ်ပေးတယ်ဒါကိုလို့မဆိုလို့ရှိရင်သူအဖွဲ့လုံမဆိုလို့ねပြည်သူကချပြတင်တယ်လို့ကျွန်တော်ကမူတည်ရှိတယ်မူတည်တာပေါ့နော်ဒါဆိုတော့ပြည်သူမသိဘဲနဲ့ပြည်သူကရွေးချယ်တာတဲ့တတော်ကိုယ်စားလှယ်ဝင်ကြီးတွေဖြစ်နေတယ်ပြည်သူကရွေးချယ်တာတတော်ကိုယ်စားလှယ်ဖြစ်နေတဲ့ကြောင့်ပြည်သူကိုရေလုံးချပြတင်တယ်အဲဒါပါတီလည်းချပြမယ်ဒီလို့ဒီလောက်တာမကောင်းဘူးကောင်းတယ်ဆိုတာကပြည်သူကဆုံးချက်ပေးတာပုံမူတွေကမူတည်တော့ကိုရှင်းပြမှာပေါ့နော်အစ်ကိုတိုင်းသားတွေမှာခံတဲ့တိုင်းသားတွေရှိသလိုအစ်ကိုလက်မခံတဲ့တိုင်းသားတွေလည်းရှိကြပါတယ်ဒါတော့ကျွန်တော်ပြောပါဘူးလက်ခံတိုင်းသားလက်မခံတိုင်းသားဘုတို့ကဘုတို့ကျေးဇူးဆိုတာကကျွန်တော်တို့တိုင်းနဲ့ဒီမြန်မာနိုင်ငံတနိုင်ငံလုံးမှာဘုတို့ကဘာမှပါဝါရမဟုတ်ပါဘူးဒါအခုလည်းပြောလို့ဆိုရင်လက်ခံတဲ့ပြည်သူတွေရှိလို့မလက်ခံဒီဘုတို့ကျေးဇူးလို့ပြောဆိုတာကျွန်တော်တို့အများစုအားဖြင့်အထောက်အပံ့လို့ဆိုတာအထောက်အကူတခုလည်းမတ်နေတာမဟုတ်ဘူးပြည်သူလူကချုပ်ချုပ်ဝင်တဲ့ဟာတွေလည်းဘုကြီးတို့အနေနဲ့ဒါရှင်းပြရမှာ
ဟုတ်ကဲ့လုံနည်းလုံဟာလွဲနေတယ်ချိတ်ကပုံလွဲနေတယ်လို့ဆိုလို့ရနေလားခင်ဗျ
ဟုတ်တယ်လေလို့ပြောရလွယ်နေတယ်ကျတော့လွယ်နေတာပေါ့သူကကိုယ်တော်ကိုယ်ပေါ်နဲ့ကိုယ်လုပ်ဖို့စတဲ့ဘာမှအောင်မြင်ကြအကြောင်းမရှိဘူးလေ
ဟုတ်ကဲ့ခင်ဗျာဆိုတော့ခုကတော့နည်းနည်းလေးဟိုစသွားတော့ကိုဟိုခွန်ဘီချူလည်းပြောသွားပါတယ်ဝန်ကြီးချုပ်ကိုယ်တိုင်ကလည်းတော်တော်လေးလုံလုံကျူးကျူးပြောခဲ့တာတွေရှိတယ်တမတော်ကလည်းဒီဥစ္စာလမ်းကြောင်းမနဲ့ဆိုပြီးတမတော်ကတော့ပြန်ပြောယူရတဲ့အနေအထားမျိုးဖြစ်လာတယ်ဆိုတော့တော်တော်လေးတော့ရုပ်ပြည့်စင်းနေဖြစ်သွားတာပေါ့နော်အခုကျွန်တော်လေလိုက်မော်ကိုဆက်ပြီးတော့ကိုနိုင်ကိုကြီးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဘလူးကျွန်းကကိုနိုင်ကိုကြီးရှိပါလားခင်ဗျာ
ဟုတ်ကဲ့ရှိပါတယ်
ဟုတ်ကဲ့ကိုနိုင်ကိုကြီးလည်းဆွေးနွေးပါအောင်ကိုနိုင်ကိုကြီးရဲ့အမြင်လေးကို
ဟုတ်ကဲ့ကျွန်တော်တို့တိုင်းသားတော့ဘူချုပ်မမုန်းပါဘူးဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့တိုင်းသားမှလည်းကျွန်တော်တို့အမျိုးကောင်းဆောင်ရှိပါတယ်အဲ့တော့ဘူချုပ်ချေရုပ်ကိုပဲ set to တယ်ဆိုတော့ဟိုခွေးပြုတ်တာကတော့ကျွန်တော်တို့မျိုးသားကောင်းဆောင်ကိုလည်းခွေးပြုတ်ပြီတယ်လို့ကျွန်တော်အမြင်ပါတော့ကျွန်တော်တို့မျိုးသားကောင်းဆောင်ရဲ့ရုပ်ထုကိုလည်းဟို set to ခွေးပြုတ်လိုက်ဘုကြောက်ကြောက်ကြေးရောက်လဲစိုက်ထူပဲဆိုတော့ဒါအတိုင်းသားတွေကဒီပြည်ထနာတော့နည်းနည်းတော့အေးဝမယ်ထင်တယ်ဒါအေးအီစိုက်ထူခွေပြုတ်သိချင်တယ်ပေါ့ဗျာကျွန်တော်တိုင်းသားမျိုးသားကောင်းဆောင်တို့
ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်ကိုနိုင်ကိုကြီးခင်ဗျာကျွန်တော်အခုပြန်ပြီးတော့ဦးအောင်နိုင်ဦးကိုလေလိုက်မော်ဖိတ်ခေါ်ချင်ပါတယ်ခင်ဗျာအနေဒီပါတီကတာဝန်ရှိသူတွေကိုနိုင်ကိုဟာဒီဟိုအခုဒီကြားကိစ္စမှာကိုကျွန်တော်တို့အားရစိုက်ပြီး focus လုပ်ပြီးပြောမယ်ဆိုရင်ပေါ့နော်ဘဝတာဝန်ရှိသူတူပြောတော့တာဆိုရင်ဒီဝန်ကြီးချုပ်လောက်ကပဲမှန်နေတယ်လို့ဒီကျေးရုပ်တွေစောက်တဲ့ကိစ္စကိုသူတို့ဆက်လုပ်သွားမဲ့ပုံစံမျိုးပြောသွားတော့ဒီဟာကတော့ဥအောင်နိုင်ဦးဟာ NLD ပါတီဝင်ဖြစ်နေတော့ကျွန်တော်အချင်းချင်းရန်တိုက်ပြတာတော့မဟုတ်ပါဘူးဒါပေမဲ့ဒီအပေါ်မှာတော့ဘယ်လိုမြင်မိသလဲဗျအခုဆိုလို့ရှိရင်ဒါဟိုဒေသခံတွေရဲ့သဘောထားအမြင်ဟာအရေးကြီးတယ်သူတို့ရဲ့ဟိုတိုင်းရင်းသားတွေရဲ့အတန်ကိုလည်းဟိုလေးစားလိုက်နိုင်နေတယ်ဆိုတော့ဒီအတန်အခုတော့တော်တော်လေးတီးတာတာထွက်လာတယ်ပေါ့နော်ဆိုတော့ဒီ NLD ပါတီကဟောဘာကြောင့်အဲ့လိုမျိုးအတင်းအဓမ္မလုပ်နေတာဒီလိုမြင်တယ်လဲဗျအဲ့အတင်းအဓမ္မလုပ်တဲ့ပုံစံပေါက်နေတယ်လို့ဖြစ်နေတာလေခင်ဗျာ
ဒီပို့ချုပ်ကြီးတောက်တယ်မဆောက်ဘူးဆိုတော့ဘိုးကတော့ဒီလိုဘာသမ်းမှတော့မကြားသေးပါဘူးအကြောက်ကြည့်ဆိုကျွန်တော်တို့ကဘာလဲဆိုတော့ဒီကမှားတာကဝန်ကြီးချုပ်ကနေမှားတာကဒီဆန္ဒပြတဲ့လူတွေကိုဟိုအလုပ်မတရားလုပ်လို့ဆိုတာဒါကတော့ဖြစ်တယ်လို့ကျွန်တော်မြင်နေတာနော်ကျွန်တော်မြင်ပြီးတော့ဒါတိုင်းသားတွေအားလုံးကလည်းကျွန်တော်တို့ NLD ကိုဝိုင်းရံကြပါကျွန်တော်တို့ကဟုတ်တယ်တိုင်းလာကျွန်တော်တို့ပါတီရဲ့တခုတည်းတော့ပေါ့ကျွန်တော်တိုင်းလာဥစ္စာဒေါ်သာစုကြည်ပြောတယ်လို့ပဲဟိုတိုင်းလာညီကြီးပါတိုင်းလာညီကြီးပေါ့နော်တိုင်းလာညီကြီးတော့တိုင်းသားတွေနဲ့ဥပေါင်းဆောင်ရမှအဖြေကိုထုတ်ထွက်လာမှာပဲလေဒီလူတို့ချပြရမယ်ဘယ်လိုငန်းဖြစ်ဘယ်ကောင်းတယ်ဘယ်မူဝါဒဘယ်လိုလုပ်ကောင်းမလဲဆိုတော့ပလင်တခုကိုရည်ဆွဲရမှာပလင်ရှိမှဟိုလုပ်လို့ရမှာပလင်မရှိဘဲနဲ့တောင်းတန်းငါလုပ်တယ်ငါသဘောနဲ့လုပ်လို့ဒီလူတွေမရှိသလိုအဖြေကြီးတွေရှိကြမှာပဲလေကျွန်တော်အမြင်ကတော့
ဟုတ်ကဲ့ဥက္ကဋ္ဌကျေးဇူးတင်ပါတယ်ခွန်ဘာနတ်ကိုလေလိုက်မော်ပြန်ပြီးတော့ဖိတ်ခေါ်ကြပါတယ်ခင်ဗျာ အခုဒီကျေးရုပ်တွေဆိုတာဟာဟိုလက်ရှိအစိုးရအာဏာတည်သေးရေးလောက်ပဲသူကဒီမြင်တာဟိုနောက်ဆုံးကတက်လိုက်အချိန်မီဖြစ်ပြလို့ရနိုင်တာပဲဒါပေမဲ့လည်းဟိုတစ်ဖက်မှာဒီအခုမြန်မာနိုင်ငံမှာအရေးကြီးတဲ့အချိန်ဖြစ်နေတာကဒီတိုင်းသားရင်းသားစီကိစ္စတွေအပြစ်ခတ်ရစေးကိစ္စတွေလုပ်နေတော့အခုလိုမျိုးပါမဟုတ်တဲ့ကိစ္စနဲ့ပေါ့နော်ဆိုကြပါဦးဗိုလ်ချုပ်ကမလေးမစားပြောတာတော့မဟုတ်ပါဘူးဒါပေမဲ့ဒီကိစ္စဟာနောက်မှလုပ်ရင်လည်းရနေတဲ့ကိစ္စဖြစ်ပါတယ်အခုလိုလှုပ်ချင်းအပြင်ဒီအခုအစိုးရကဟိုဘာပေါ့လုပ်နေတဲ့ဒီအမျိုးသားပြန်လည်ညှာစေရေးပြည်တွင်းညှိနှိုင်းရေးကိစ္စတွေကိုများထိခိုက်နိုင်စေသလားကျွန်တော်တို့ big picture ကိုကြည့်မယ်ဆိုလို့ရှိရင
်ဗိုလ်ချုပ်ကျေးရုပ်ကိုအသင်းသမားဖြတ်ရှိခြင်းကတော့ကျွန်တော်ဒီသက်ဆိုင်ရာဒီသက်ဆိုင်ရာဒီငယ်ရဲ့ဒီရှိမှုဒီမိုင်းကြောင်းအရာလက်ခံနိုင်မှုချင်းမျိုးကျွန်တော်တို့အတိုင်းစားပြုရဲအဲ့လိုတိုင်းစားဖို့လူရဲဆွဲချင်ဒီမှာလည်းဒီသက်ဆိုင်ရာဒေတာရဲ့ဆန်ဒီတိုင်းကားလူရဲ့ခံစားချက်တွေလည်းအပြန်အလှန်ဒေတာပြည့်မပြည့်မှုအရှိတူလူရဲအဲ့ဒါမှသာဒီဒေတာပြန်တဲ့တင်မဲ့ရေးရန်စင်တွေကိုကျွန်တော်တို့အပြန်အလှန်ဒီတိုင်းကိုနောက်ဆောင်တော့ပြန်မလန်းဒါပေမဲ့လက်ရှိနိုင်ငံကိုဘယ်လိုမျိုးသူတို့ကြွားကြမှာလဲတိုင်းတိုင်းရဲ့လိုအပ်ချက်ပါလေကျွန်တော်တို့ဒီမှမှာကအဓိကလိုအပ်ချက်ပါလေဒီကပြန်လာနားလည်းမျိုးပြန်လာရင်ဒီမျိုးတွေကိုအဲ့အနေနဲ့အဲဒီဆောက်လာရမှာဖြစ်တယ်ပေါ့ဒီလူထုတွေတခုကိုလာထားရုံနဲ့အပြန်လာရင်ဒီမျိုးဒီဆောက်လို့ရတယ်အပြန်လာလူသားမှုရှိရမယ်အပြန်လာ
ဒီ
မှာပြည်မှုရှိတယ်ဆိုတော့ဒီမဟုတ်ဘူးဆိုတော့အခုတော့ဒီ generation နဲ့အဲနားလည်ထားရကြဟုတ်ကဲ
့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကွန်ပီချူကရောခင်ဗျာဒီမိကုံးကပဲကျွန်တော်မိကျင်တာအခုဟိုမြန်မာပြည်မှာရင်းနှီးစီကိစ္စတွေလုပ်နေတော့အခုဒီဟိုဗိုလ်ချုပ်ကျေးရုပ်တွေမဟုတ်တဲ့ကိစ္စလေးနဲ့အခုလိုမျိုးဟိုဒီကြားပြည်နယ်မှာဆိုရင်သဘောထားကွက်ပြမှုတွေဖြစ်တယ်စကိုင်းတိုင်းဒေသကြီးတွေမှာလည်းသူတို့ခန့်တိမြို့နယ်မှာနာဂတိုင်းဒေသတွေကကန့်ကွက်ကြတယ်ဒီဗိုလ်ချုပ်ကျေးရုပ်ဒီဆော့တဲ့ကိစ္စနဲ့ပတ်သက်ပြီးအလားတူပဲမြန်မာပြည်နယ်မှာလည်းဖြစ်ခဲ့တယ်ဆိုတော့ဒါတွေကဘလောက်တိုင်းတာထင်များတော့ဖြစ်သွားမလဲမြို့သားရင်းနှီးစီကိုဘလောက်ထိခိုက်သွားစေမလဲကတူလေးပြောပြပါဟုတ်ကဲ့
ပထမဆုံးမှတော့ဒီလက်ရှိပြည်နယ်ချင်းနဲ့ကြည့်လိုက်ရင်ကျွန်တော်တို့ရဲ့ဟို Facebook ပေါ်မှာတလကောင်းမှတော့ဒီရက်ွက်အဲထဲမှာတလကောင်းဒီကိစ္စကိုဟိုအခြေတွေ့မှတော့ပြောဆိုလာကြတယ်ပေါ့နော်ဆိုတော့ဒီထဲမှာလူအုပ်စုကတော့အုပ်စုရှိတယ်လို့ပြောလို့ရတယ်ပထမဆုံးသူကဘုချို့ထောက်ခံတယ်ဒါမှမဟုတ်ဘုချို့မျက်နှာလုံးလို့ပေါ့နော်ဒါဘယ်လဲပြောတဲ့လူတွေနဲ့ပေါ့နော်ဒီတိုင်းသားကြားတွေမှာတိုင်းသားအုပ်စုရှိတယ်ဆိုတိုင်းသားတွေဖက်ရတာဒါကန့်ကွက်တယ်မဖြစ်တင်သေးဘူးဆိုတဲ့ဟာပေါ့ဆိုတော့ဒီအုပ်စုကြားမှာတော့လိုက်ကွန်မြို့ပေါ်မှာတလကောင်းရည်နေမှာတော့မဟုတ်တော့အချို့ရင်းမှုတွေကြားရတယ်မှာတော့မကောင်းဘူးเนาะဒါအကြီးကျယ်လေးကိုဘယ်လဲစစ်ပွဲတွေ Facebook type ပွဲတွေပေါ့เนาะဖြစ်နေတယ်အဟိုဘယ်လဲမညင်ရဲ့လောက်တဲ့ဟိုမချားရဲ့လောက်တဲ့ဟိုစကလုံးတုံးတုံးတွေပေါ့เนาะဟိုဆဲတာတွေဆိုတာတွေပေါ့เนาะဒီအသမိုင်းမကောင်းကြောင်းပြောတာတွေပေါ့เนาะအမျိုးမျိုးပေါ့เนาะဖြစ်နေတယ်ဆိုတော့ဒီဟာတွေကအဆိုရအနေနဲ့ကျွန်တော်တို့တော့လက်ရှိမှာတော့အရှိဆုံးပါဆိုတော့ဒီခိုက်ဒီဟာတွေကိုဖြစ်နေတဲ့ဟာကိုဒီလိုလက်လူမရှိသင့်ပေါ့နော်ဆိုတော့ဒါလူမျိုးရေးအထူးကြုံထိပ်ပေါ့နော်ဖြစ်သွားနိုင်တဲ့အခြေအနေမျိုးရောက်တယ်ဆိုတော့ဟိုတော့ဒါအဆိုရအနေနဲ့သိစေချင်တယ်နောက်တစ်ခုကတော့ဒီဒီတရှိနေချင်းတစ်စင်မှာပေါ့နော်ဒါ OK ဘီနေနေလည်းဒါပြပြနေမှာတော့ကောင်းမလားလက်မမထူထားသေးဘူး SU လည်းမထူထားသေးဘူးထူဖို့လည်းအကျိုးစားနေတဲ့ဟိုလက်နက်ကန်ဖြစ်စင်မျိုးရှိတော့ဗလည်းနေချင်းဖြစ်စင်မျိုးရောက်နေတယ်ဆိုဒီပေါ်မှာလည်းဟိုတမိုင်းကြောင်းရဆိုရင်တော့ဒါဟိုဂရီနီရဲ့ဒီဘူလကမတီချာလူလာတဲ့အတိုင်းဒီဖြစ်ခဲ့တဲ့ပေါ်မှာလည်းဒါဟိုကြည့်တင်နေပေါ့နော်ဆိုဒီဟာတွေကို
နေချင်းနည်းနည်းဖြတ်ပေးပါခင်ဗျာဟုတ်ကဲ့ဖြတ်ပေးပါဟုတ်ကဲ့
ဟိုကြည့်နိုင်ပါတယ်ခင်ဗျာဟုတ
်ဟုတ်ကဲ့ကွန်ပျူတာကျေးဇူးတင်ပါတယ်အခုဝင်ဆွေးနွေးပေးကြတဲ့ဥော်နိုင်ဦးကောခွန်ပန်းနာကောနောက်ပြီးတော့တခြားဝင်ဆွေးနွေးကြတဲ့သူတွေအားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်းစီစဉ်တက်ဆက်တဲ့တဲ့ရဲ့ဒီလိုင်းစီစဉ်ကိုပြန်လည်နားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။သမ္မတဒေါ်နယ်ထရန့်ရဲ့ခေါင်းဆောင်မှုအောက်မှာအမေရိကန်ပြည်ထောင်စုဟာဒီရုပ်နိုင်ငံနဲ့ပုံမှုမျှတပြီးအပြန်အလှန်ရှိတဲ့ကုန်သွယ်ဆက်ဆံရေးဖြစ်လာဖို့ဥတီလှုံ့ဆော်သွားရေးတန်လိမ့်တန်ချထားပါတယ်။အမေရိကန်ဟာဒီရုပ်နိုင်ငံနဲ့ညနိုင်ငံချင်းရောနိုင်ငံစုံအနေနဲ့ပါပူးပေါင်းဆောင်ရွက်အပြုသဘောဆောင်နည်းလမ်းနဲ့လုပ်ကိုင်ဖို့နှစ်ပေါင်းများစွာအချင်းချင်းကြိုးစားပါတယ်။နိုင်ငံကကုန်သွယ်ရေးစနစ်ရဲ့စီမင်းစည်းကမ်းတွေကိုထိခိုက်စေတဲ့အမမို့ချင်းချောင်းနေတဲ့တရုတ်ရဲ့မမျှတာတဲ့မူဝါဒတွေကိုဖြည့်ရှင်းဖို့ကြိုးစားတာပါ။ဒါပေမဲ့အမေရိကန်ရဲ့စိုးရင်ချက်တွေကိုတရုတ်ကမဖြည့်ရှင်းပေးပါဘူး။ဒီနှစ်အစောပိုင်းမှာပြဋ္ဌာန်းချက်အမှတ်301အရစုံစမ်းစစ်ဆေးမှုကိုအစိုးရကအပြီးသတ်လုပ်ဆောင်ပါတယ်။အဲဒီကနေတဆင့်ညာနာမူပိုင်ခွင့်ဆိုင်ရာနဲ့မဖြစ်မနေနည်းပညာလွှဲပြောင်းပေးရတဲ့တရုတ်ရဲ့မူဝါဒတွေဟာခွဲခြားလုပ်ဆောင်ချက်တွေဖြစ်ပြီးအမေရိကန်ကူတန်ရောင်းဝယ်ရေးမှာအကန့်အသတ်ဖြစ်စီတယ်လို့က ောက်ချက်ချထားပါတယ်။အဲ့ဒီစုံစမ်းစစ်ဆေးမှုပြီးတဲ့နောက်တရုတ်နိုင်ငံကဖြေရှင်းဖို့လိုတဲ့ပြဿနာတွေကိုအတိအကျဖော်ထုတ်ထားပါတယ်။တခြားကိစ္စရဲ့အများအပြားတွေတရုတ်အနေနဲ့လှုပ်ဖို့လိုတာကတော့အမေရိကန်ကုမ္ပဏီတွေကိုဈေးကွက်ဝင်ရောက်ခွင့်မျှမျှတတပေးရေးအခိုင်အမာလှုပ်ဆောင်မှုနဲ့ဤပညာကိုမဖြစ်မနေလွှဲပြောင်းခိုင်းတာရပ်ဆိုင်းဖို့ဖြစ်ပါတယ်။မိမိတို့ရဲ့ရည်မှန်းချက်ကတရုတ်အနေနဲ့နိုင်ငံတကာကိုပေးထားတဲ့ကတိတွေအတိုင်းလိုက်နာဖို့နဲ့စီးပွားရေးကိုပိုပြီးဖွင့်ပေးဖို့ပါ။တရုတ်အနေနဲ့အပြောသက်သက်ဒါမှမဟုတ်လက်တွေ့မှာတရုတ်ဈေးကွက်ကိုပိတ်ထားတဲ့လှုပ်ဆောင်ချက်တွေနဲ့မဟုတ်ပဲတကယ်လက်တွေ့လှုပ်ဆောင်ချက်တွေနဲ့အတူပေးထားတဲ့ကတိအတိုင်းလုပ်ဖို့မိမိတို့မျှော်လင့်ပါတယ်။တရုတ်ရဲ့ပြုမူဟာကမ္ဘာလုံးဆိုင်ရာကုန်သွယ်ရေးစနစ်နဲ့ WTO ကိုအားနည်းစေပါတယ်။သူ့နိုင်ငံတွင်းမှာပြည်ပကုန်သွယ်ရေးနဲ့ယင်းနှိမ့်မြှုပ်နှံမှုတွေကိုပိတ်ထားပြီးတော့အကာအကွယ်ပေးထားတဲ့ဈေးကွက်ကိုသုံးပြီးဤပညာတွေလွှဲပြောင်းခိုင်းတဲ့အလုပ်ရပ်တွေပါ။ Made in China 2025 အစီအစဉ်လို့တရုတ်နိုင်ငံရဲ့စက်မှုလုပ်ငန်းမူဝါဒတွေဟာပြည်တွင်းနဲ့နိုင်ငံတကာဈေးကွက်ဝေစုကိုပြည်ပကုမ္ပဏီတွေစီကနေရယူဖို့တရုတ်ကလုပ်နေတယ်ဆိုတာရှင်းရှင်းလင်းလင်းပြနေပါတယ်။ကမ္ဘာမှာဒုတိယစီးပွားရေးအင်အားအကြီးဆုံးနိုင်ငံအနေနဲ့ကမ္ဘာကုန်သွယ်ရေးစနစ်ရဲ့အခြေခံသတ်မှတ်ချက်တွေကိုဆက်ပြီးလျှို့မရှူတင်ပါဘူး။မိမိတို့လှုပ်ဆောင်ချက်နဲ့စုံစမ်းစစ်ဆေးမှုအပေါ်တရုတ်ဘက်ကတင့်တော်တဲ့တုံ့ပြန်ချက်ကတော့အပြုအမူကိုပြောင်းလဲဖို့ပါနိုင်ငံတကာကုန်သွယ်ရေးကိုလွှမ်းမိုးဖို့အတွက်အစိုးရကိုယ်တိုင်ဝင်ပါပြီးခွဲခြားလှုပ်ဆောင်တဲ့မူဝါဒတွေကိုအသုံးပြုနေတဲ့နိုင်ငံတစ်ခုကိုအားပေးထောက်ကူခြင်းအပြင်မိမိတို့ရဲ့ရေရှည်အကျိုးစီးပွားတွေကိုအထောက်အကူမဖြစ်စေဘူးဆိုတာလက်တွဲလှုပ်ဆောင်ပေးအားလုံးနားလည်လောက်အောင်အတူတကွလှုပ်ဆောင်ကြဖို့အရေးကြီးကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်။တို့ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်တဲ့အကြောင်းထပ်မံပြီးတော့အသိပေးလိုက်ပါရခင်ဗျာ။ VOA မြန်မာပိုင်းကဘူရူနီနဲ့ဖက်အစီအစဉ်လေးဆက်လက်တင်ပြနေပါတယ်။အခုတော့နောက်ဆုံးရထားတဲ့စိတ်ဝင်စားစရာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မုံကတင်ညာပေးပါလိမ့်မယ်။
အမေရိကန်ပြည်ထောင်စုမှာနိုဝင်ဘာကျင်းပမဲ့လွှတ်တော်ရွေးကောက်ပွဲတွေကြရဲ့သူ့ရဲ့ Republican အမတ်တွေထက်ဒီမိုကရက်အမတ်တွေအနိုင်ရအောင်လို့ရုရှားကအကြီးအကျယ်စ조사မှာကိုသူအင်မတန်စိုးရိမ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့ကပြောကြားခဲ့ပါတယ်။သူ့လောက်ပဲသမ္မတမှရုရှားအပေါ်တင်းတင်းမာမာမလုပ်တာကြောင့်ရုရှားတို့ကထရမ့်ကိုလုံးဝမလိုလားဘူး။ဒါကြောင့်ဒီမိုကရက်တွေနိုင်အောင်အပြင်းထန်စ조사လိမ့်မယ်လို့သမ္မတက Twitter လူမှုကွန်ရက်ပေါ်မှာရှင်းသားခဲ့တာဖြစ်ပါတယ်။ကမ္ဘာတဝမ်းမှာဘာသာရေးလွတ်လပ်ခွင့်ပိတ်ပင်မှုတွေပုံများလာပြီးတော့ဘာသာရေးလွတ်လပ်ခွင့်ကိုကာကွယ်ဖို့ပုံမဆောင်ရွက်ဖို့လိုအပ်တယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောကြားလိုက်ပါတယ်။ကမ္ဘာတဝမ်းကဘာသာရေးဝန်ကြီးတွေနဲ့ပထမဆုံးအကြိမ်ကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာညီလာခံမှာနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်အသံတမန်ဆန်ဘရောင်းဘက်ကအခြေအနေတွေပြောင်းလဲသွားအောင်လှုပ်ဖို့လိုတယ်လို့ပြောကြားခဲ့ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာဘာသာရေးအရလူနည်းစုဖြစ်တဲ့ရိုဟင်ဂျာတွေအပေါ်လူမျိုးစုလိုက်ရှင်းလင်းဖယ်ရှားခံနေရတယ်လို့လည်းသူကဥပမာပေးပြောကြားခဲ့ပါတယ်။နယူးယောက်မြို့ဘရုတ်ကလင်အရက်ကတိုက်ခတ်တဲ့မှာအသက်ခံရပုံရတဲ့တူနာပြုတ်ဆီယာမဒေါ်ဂျီမာသိန်းတေဆုံးမှုနဲ့ပတ်သက်လို့သူ့အိမ်မှာနေခွင့်ပေးထားတဲ့အခန်းပေါ်အမျိုးသမီးနဲ့အဲ့ဒီအမျိုးသမီးရဲ့ချစ်သူကြီးစားတို့ကိုဒီရဲကလိုက်ပြီးတော့ရှာဖွေနေပါတယ်။ရုတ်တရက်ပျောက်ဆုံးသွားကြတဲ့သူတို့ဘသူဘဝဖြစ်တယ်ဆိုတာရဲကအမိထုတ်ဖို့ပြောခြင်းမရှိသေးပေမဲ့သူတို့ကိုစစ်ဆေးမေးမြန်းဖို့လိုက်ရှာနေတာပါ။သူနဲ့အတူ Sandy Downstate ဆေးရုံမှာတူနာပြုတ်လုပ်တဲ့အမျိုးသမီးကိုလွန်ခဲ့တဲ့နှစ်လလောက်ကစပြီးတော့ဒေါ်ဂျီမာသိန်းကသူ့အိမ်မှာနေခွင့်ပေးခဲ့တယ်။အဲ့ဒီအခန်းပေါ်အမျိုးသမီးရဲ့ရည်စားဖြစ်သူဟာအင်မတန်ဝင်းတိုတတ်သူဖြစ်ပြီးတော့အလုပ်ကိုလည်းခဏခဏလိုက်လာတယ်လို့ဆေးရုံကလုတ်ပေါ်ဂိုင်ဘက်တွေရဲ့အပြောကိုနယူးယောက်ဒေးလီသတင်းစာတွေမှာဖော်ပြထားပါတယ်
။နောက်ဆုံးရနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မွန်ကြီးညာတော်တာဖြစ်ပါတယ်။အခုမှနဲ့တွေ့အစီအစဉ်ထုတ်လို့ရမှုကကိုကျော်အောင်လင်းဖြစ်ပြီးတော့အတမန်ဆိုင်ရာအင်ဂျင်နီယာကတော့ဒေရယ်စမစ်ဖြစ်ပါတယ်။အခုထုတ်လင်းပေးနေတဲ့တနအီစာအစီအစဉ်ကိုမနက်၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16.9 နဲ့ 25 ရူကနေထုတ်လင်းပေးဦးမှာဖြစ်ပါတယ်။VOA ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာသောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးရွှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆံမိုးပဲပါ
This program has come to you from the Voice of America, Washington.